Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VW American တန်ရဲ2019ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေ့ဆက်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံတွင်တူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ပြောဆိုမဲ့ခီးစဉ်အတွင်းအမေရိကန်ဒုသမရနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတူရကီသမ္မတကလက်ခံတွဲဆုံမယ်လို့ပြင်ဆင်ပြောဆိုလိုက်ပါတယ်။ဟောက်ကမာဒီမိုကရေစီလှူလာသူလွတ်တော်မတ်ရဲ့အပြင်းထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မတ်ဟုတ်ချွေမှုကယ်ရီလန်ကနှစ်ပတ်လည်ခြေပြမင်းငုံပြောမယ့်အစီအစဉ်ပြက်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့အတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေ့ပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ဒုက္ခသည်တွေပြန်လည်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်း
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာတဲ့ဆိုင်ကျွန်တော်တို့လက်ခံနိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလည်းကျွန်တော်တို့ပြန်ပေးပြီးပြီဘင်္ဂလားဒေ့ရှ
်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးစိုးဟန်ပြောသွားတာပါဒီကြောင်းပြေဆုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီသတင်းလွှာနဲ့အတူကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်လူ့ခွင့်ရေးတကြွလှုပ်ရှားသူနော်အောင်လှပြည်ထောင်ချမှတ်ခံရတဲ့အပေါ်မှာအယူခံဝင်သွားမယ့်အကြောင်းနဲ့အခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ချမ်းမရေးကဏ္ဍမြမအရေးတုံ့သက်ချက်နဲ့အတူတပတ်တွင်းအားကစားသတင်းလွှာဒီလိုအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင
်။စီးရီးယားနိုင်ငံရှေ့မြောက်ဘက်မှာတူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးပြောဆိုမဲ့တူရကီနိုင်ငံခီးစဉ်တွင်အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကိုတူရကီသမ္မတရီချစ်တပ်ရဲ့အာရဝါကလက်ခံတွဲဆုံမယ်ကြောင်းပြောဆိုလိုက်ပါတယ်။ဆိုရမှာတော့တူရကီဒုသမနာနဲ့နိုင်ငံခြားရေးဝန်ကြီးတွေကသာလက်ခံတွဲဆုံသွားမှာဖြစ်တဲ့အကြောင်း Sky News သတင်းဌာနကိုတူရကီသမနာကပြောဆိုထားတာပါ။သမနာဒေါ်နယ်ထရန့်ကိုယ်တိုင်လာမယ်ဆိုရင်တော့တွေ့မယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။တူရကီသမနာကတွေ့မှာမဟုတ်တဲ့အကြောင်းဒီလိုပြောဆိုခဲ့ပေမဲ့လည်းအမေရိကန်ဒုသမနာနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြင်မဲ့အကြောင်းတူရကီသမနာရုံးရဲ့ဆက်သွယ်ရေးအရှိကနောက်ပိုင်းမှာပြင်ဆင်ပြောဆိုခဲ့တာပါ။သမနာထရန့်ကတော့စီးရီးယားမှာအပြစ်ခတ်ရဲစဲကိုလှူလာတဲ့အကြောင်းပြောဆိုထားပါတယ်။ပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ထားပြီးလိုအပ်ရင်တူရကီနိုင်ငံကတံမိတင်သွင်းမှုတွေပေါ်အခွင့်အရေးတိုးကောက်မှာဖြစ်တဲ့အကြောင်းလဲမနေ့တုန်းကပဲသတိပေးထားတာပါ။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမှုချိန်ညှပ်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲတူရကီစစ်ရောကအချက်ဖက်သမားတွေအဖြစ်သဘောထားတဲ့စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစတင်လိုက်တာပါ။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ကတ်တပ်ဖွဲ့တွေက IS စစ်တပ်စွန့်ရောက်တွေကိုတက်ခဲ့ရမှာအဓိကမှာမိတ်ဖြစ်တဲ့သဘောထားကြပါတယ်။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမဲ့ဆုံးဖြတ်ချက်ပေါ်မှာတော့အတိုက်ခံဒီမိုကရက်လွတ်တော်အမတ်တီဇာမကဒေါ်နယ်ထရန့်ရဲ့ Republican Party ကကိုယ်စားလှယ်ပါအပြင်းထန်ဝေဖန်ခဲ့ကြပါတယ်
။စီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေဝင်တိုက်နေတာအချိန်လျှော့ဖို့အတွက်ရုရှားကတိုက်တွန်းလိုက်ပါတယ်။အထူးသဖြင့်နေဇက်ဒေသကိုကာကွယ်ဖို့နေရာယူထားတဲ့စီးရီးယားအစိုးရတပ်တွေအပေါ်တူရကီတပ်တွေတိုက်ခိုက်တာရှောင်ရှားဖို့အလေးထားပြောကြားနေပါတယ်။ရုရှားသမ္မတနဲ့အတူအာရဗ်စော်ဘွားများပြည်ထောင်စုမြို့တော်အဘူဒါဘီမှာရောက်နေတဲ့စီးရီးယားဆိုင်ရာရုရှားအထူးတန်တမန်အလက်ဇန်ဒါလာဗန်တီယက်ကတူရကီတပ်တွေတိုက်နေတာမျက်မျက်အဆုံးသတ်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။တူရကီအစိုးရနဲ့စီးရီးယားအစိုးရကြား1998ခုနှစ်ကရရှိထားတဲ့သဘောတူညီမှုအရအကြမ်းဖက်မှုတံပြန်ဆစ်ဆင်ရေးအတွက်တူရကီတပ်တွေအနေနဲ့စီးရီးယားနယ်နိမိတ်ရဲ့10ကီလိုမီတာအထိဝင်ရောက်တိုက်ခိုက်နိုင်ပေမဲ့စီးရီးယားပိုင်နဲ့ထဲမှာအမြဲတမ်းတပ်ဆွဲထားမှကိုတော့ကန့်ကွက်တယ်လို့သူကပြောကြားခဲ့ပါတယ်။တူရကီနဲ့စီးရီးယားနယ်စပ်ကကတ်လန်နက်ကင်တွေဟာအကြမ်းဖက်သဘုံတွေဖြစ်တယ်လို့ဆိုပြီးတူရကီကတိုက်နေတာပါ။တူရကီရဲ့ထိုးစစ်ဆင်မှုကိုလုံးဝလက်မခံနိုင်ဘူးလို့လည်းသူကသတင်းတောက်တွေကိုပြောခဲ့ပါတယ်။စီးရီးယားတဲကိုတူရကီဝင်တိုက်နေတာကြောင့်စီးရီးယားကကတ်တပ်ဖွဲ့တွေဖမ်းမိထားတဲ့ IS စစ်သွေးကြွားယာနဲ့ချီထွက်ပြေးလွတ်မြောက်ကုန်တဲ့အတွက်အခြေအနေမတည်မငြိမ်ဖြစ်မဲ့အန္တရာယ်ရှိနေတဲ့လို့သမ္မတဗလာဒီမီယာပူတင်ကလည်းတူရကီသမ္မတရီဂျက်တာယက်အာဘိုဒိုဝန်ကိုဖုန်းဆက်သွယ်ပြောကြားစဉ်မှာပြောကြားခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါရယ်ဒီကိစ္စကိုအရေးပေါ်ဆွေးနွေးနိုင်ဖို့သမ္မတအာဒိုဝန်ကိုမကြာခင်ရပိုင်းအတွင်းရုရှားလာဖို့ဖိတ်ခေါ်တာကိုတူရကီဘက်ကလည်းလက်ခံတယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါရယ
် အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုဇယ်ဆက်နှစ်ယောက်မနေ့ညကစကားဆစ်ထုတ်ရမှာသမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရာမှားယွင်းတဲ့လို့ရည်ကြိုးလို့ညောင်းဆွဆွဲခဲ့ကြသလိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံပြောဆိုခဲ့ကြပါတယ်။သမ္မတကိုအရေးယူဖယ်ရှားနိုင်မှုလက်တလောချိန်မှာမရေရာသေးပေမဲ့လည်းသတင်းလေးပတ်ကြာစုံစမ်းစစ်ဆေးမှုတွေကိုထောက်ခံကြောင်းကိုဇယ်ရီအားလုံးကပြောဆိုခဲ့ကြတာပါ။ဒီမိုကရက်ကိုဇယ်ရီရဲ့ရှေ့လမ်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဆိုရင်လည်းပွင့်စကားပြောချိန်မှာပဲသမ္မတအမေရိကန်သမိုင်းမှာအဖောက်ပြန်ဆုံးသူတစ်ဦးဖြစ်နေပြောဆိုလိုက်သလိုစကားစစ်ထုတ်ပွဲတစ်လျှောက်ဒီကိစ္စကိုအလေးထားပြောဆိုသွားပါတယ်ထောက်ခံမှုအများဆုံးရထားတဲ့ဒီမိုကရက်ကိုယ်စားလှယ်တဲ့နောက်တူးဖြစ်တဲ့တက်လက်တော်မတ်အဲလစ်ဘက်ဝါရန်ဟာလည်းတချို့ကိစ္စတွေရဲ့နိုင်ငံရေးကြီးမန်းချက်တဲ့ပုံမူလေးနဲ့တဲ့အကြောင်းနဲ့သမ္မတထရန့်ဥပဒေကိုချိုးဖောက်သူဖြစ်ပြီးဥပဒေထက်ဘသူမှမရှိရမှာဖြစ်တဲ့အတွက်အရေးယူရလိမ့်မယ်လို့လည်းပြောဆိုခဲ့တာပါစီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်လည်ယူသိမ်းဖို့ဆုံးဖြတ်လိုက်တဲ့အတွက် IS ဆွေးရော်တွေကိုနေနေရမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေတူရကီစစ်တပ်ရဲ့ချိန်မုံမှုတန်ခံရမယ့်အရေးနဲ့ရင်ဆိုင်နေရတဲ့ပုံမှာလည်းဒီမိုကရက်ကိုယ်စားလှယ်တွေကသမ္မတထရန့်ကိုအကြီးအကျယ်ထိုးနှက်ဝေဖန်ခဲ့ကြပါတယ်
ယူကရိန်းကိစ္စနဲ့ပတ်သက်လာရင်ယူကရိန်းနိုင်ငံခြားရေးမူဝါဒတွေကိုကင်တွယ်နေပုံရသူ၃ယောက်နဲ့တိတ်အတိုက်ခံမလုပ်ဖို့အစိုးရတာဝန်ရှိသူတွေကမှာကြောင်းနိုင်ငံခြားရေးဌာနထိပ်တန်းအရာရှိတယောက်ကအောက်လွှတ်တော်စုံစမ်းရေးမှုတွေနဲ့တကပိတ်ဆွေးနွေးစဉ်မှာပြောပြခဲ့တယ်လို့အောက်လွှတ်တော်အမတ်ဂျယ်ရော့ကော်နလီကပြောကြားခဲ့ပါတယ်။ယူကရိန်းနဲ့ရုရှားရေးရာကျွမ်းကျင်သူဂျော့ဂျ်ကန်ကသူနဲ့အင်ဗျူရောအရာရှိချုပ်မိုက်မိုဗေနီတို့မေလ23ရက်နေ့ကအင်ဗျူရောမှာတွေ့ဆုံစဉ်တုန်းကစွိုင်းအင်ဝင်ကြီး Rick Perry EU ဆိုင်ရာတပ်အမတ်ကြီး Gordon Sondland နဲ့ Ukraine ဆိုင်ရာ American တန်တမန် Kurt Volker နဲ့တွေ့တဲ့အခါမှာခက်ရှူရှူနေဖို့နဲ့အတိုက်ခံမပြောဖို့အင်ဗျူရောအရာရှိချုပ်ကမှားတယ်လို့လွှတ်တော်အမတ်တွေကိုပြောပြခဲ့ပါတယ်။အဲဒီသုံးယောက်ကသူတို့ကိုသူတို့ Three Amigos လို့ပြောတယ်လို့လည်းနိုင်ငံခြားရေးဌာနအရာရှိ Ken ကပြောတဲ့အကြောင်းလွှတ်တော်အမတ် Connelly ကဒီနေ့တော့တွေကိုပြန်ပြောပြပါတယ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားနဲ့ဆက်နေတဲ့ကုမ္ပဏီအပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကိုတိုက်တိုက်တွန်းတွန်းပြောနေချိန်မှာယူကရိန်းပေါ်ပေးမဲ့စရိတ်အကူအညီကိုထရမ့်အစိုးရကဆိုင်းထားခဲ့တဲ့အကြောင်းကိုလည်းကန်ကလွှတ်တော်စုံစမ်းရေးမှုတွေကိုပြောခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇလန်စကီတို့ဖုန်းနဲ့ဆက်သွယ်ပြောစဉ်မှာရွေးကောက်ပွဲမှာသူနဲ့သမ္မတလောင်းပြိုင်ပွဲဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းပေးဖို့ယူကရိန်းကိုတိုက်တွန်းခဲ့တဲ့ကိစ္စကြောင့်သမ္မတထရမ့်အပေါ်တရားစွဲနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာပါ။အောက်လွှတ်တော်ကော်မတီမှလုပ်နေတဲ့စုံစမ်းမှုတွေဟာဖွဲ့စည်းပုံနဲ့မညီဘူးလို့အင်ဂျူရောကဆိုပြီးတော့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300951 kHz 5885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1905မှာပြောင်းထုတ်လည်ပေးနေပါရှင
်ဒီအမေရိကန်အသံမြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓဦးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လေးလာချာဆန္ဒပြပွဲတွေကြုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့လွတ်လပ်သူလွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုပ်ချုပ်ရေးမှူးကယ်ရီလန်နှစ်ပတ်လည်ခြေပြမင်းကုန်းပြောမယ့်အစီအစဉ်တော်ရပြည့်နဲ့ဆုံးသတ်သွားပါတယ်။အုပ်ချုပ်ရေးမှူးရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ထားတဲ့လွတ်တော်အမတ်တွေကလွတ်တော်ခန့်မှန်းတဲ့ဝင်လာတဲ့အုပ်ချုပ်ရေးမှူးကိုဆန္ဒပြခဲ့ကြတာပါ။နောက်ပိုင်းမင်းကုန်းပြောနေတဲ့အချိန်မှာလည်းအဟိုကန့်ကွက်ခဲ့ကြတဲ့အတွက်မင်းကုန်းစပြောပြီးတိတ်မချခင်မှာပဲအဆုံးသတ်ခဲ့ရပါတယ်။နောက်တစ်ချိန်လွတ်တော်ခန့်မှန်းတဲ့ပြန်ဝင်လာပြီးမင်းကုန်းစပြောကိုချူပန်းခဲ့ပြီးမယ်လေကန့်ကွက်မှုတွေပြင်းထန်လာတဲ့အတွက်လွတ်တော်ဥက္ကဋ္ဌအန်ဒရူးလွန်ကအခမ်းအနားရန်နာကြောင့်ကြေညာခဲ့ရပါတယ်။နောက်ပိုင်းမှာတော့နှစ်ပတ်လည်ခြေရမင်းကုန်းကိုအုပ်ချုပ်ရေးမှူးလမ်းကရုံးမြင့်တန်ကြားကနေပြောကြားခဲ့ရတာပါ။ဒီချိန်ထဲမှာပဲဟောင်ကောင်ကဆန္ဒပြပွဲနဲ့ပတ်သက်လို့တရုတ်ပြည်မှာရည်ရွယ်ဆွေးနွေးမှုတွေကိုပြစ်တင်ရှုတ်ချတာအပအဝင်ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုထောက်ခံအားပေးတဲ့အစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်မှာမနေ့ကပဲဆုံးဖြတ်တည်ပြုခဲ့ကြပါတယ်။ဒီနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စီးပွားရေးအကျိုးအမြတ်ကိုကြည့်ပြီးပြက်ပြက်သားသားမပြောဘူးဆိုရင်အမေရိကန်အနေနဲ့ကမ္ဘာတစ်ဝန်းမှာလူ့ခွင့်ရေးအတွက်ပြောရေးဆိုဝင်ဆုံးရှုံးလိုက်ရလိမ့်မယ်ဆိုပြီးတော့လည်းအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ဖလိုစီကပြောဆိုခဲ့ပါတယ်။
EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံကြားနှုတ်ထွက်ရေးသဘောတူညီမှုတွေရရှိနိုင်ဖို့နှစ်ဖက်တာဝန်ရှိသူတွေဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့ဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ဗုဒ္ဓဟူးနေ့ညနေတဲ့အထိဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့တာကြောင့် EU ရဲကနှုတ်ထွက်ရေးဗြိတိန်နိုင်ငံညှိနှိုင်းရေးမှူး David Frost နဲ့ EU ဘက်ကအဓိကညှိနှိုင်းသူ Michel Barnier တို့ဒီကနေ့နောက်ဆုံးနေ့အဖြစ်ဆက်ပြီးဆွေးနွေးနေကြတာပါ။ EU ဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲနှစ်ဖန်ကြားသာပြည်နေခြင်းပါမှာမို့ဒီကနေ့မှာအပိသက်သဘောတူညီမှုရနိုင်ဖို့ကြိုးစားနေကြပါတယ်။ဒါမှသာ EU ကောင်ဆောင်တွေကြားမှာသဘောတူမဲ့အချက်တွေကိုဆွေးနွေးနိုင်မှာဖြစ်ပါတယ်။ခွဲထွက်ရေးဆိုင်ရာသဘောထားကွဲတဲ့ကိစ္စတွေကိုတည်တည်တသာရှော့ချနိုင်ပြီလို့တော့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဆွေးနွေးမှုနောက်ဆုံးအခြေအနေကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ Cabinet ဝန်ကြီးအဖွဲ့နဲ့ဒီကနေ့ညနေပိုင်းမှာဆွေးနွေးမှာဖြစ်ပါတယ်။ EU ဘက်ကအဓိကညှိနှိုင်းရေးမှူး Michel Barnier ကလည်းဗြိတိန်နဲ့ညှိနှိုင်းမှုတွေအကြောင်းကို EU ကော်မရှင်အကြီးအကဲတွေတန်တမန်တွေကိုဒီကနေ့ရှင်းပြဖို့ရှိနေပါတယ်။အောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ဖို့တတ်မှတ်ထားတဲ့ဗြိတိန်နဲ့ EU ကြားမှာအထူးကဆွေးနွေးစရာဖြစ်နေတာကတော့မြောက်ပိုင်းအိုင်ယာလန်နယ်နဲ့ EU အဖွဲ့ဝင်အိုင်ယာလန်နိုင်ငံကြားနှင်းဆက်အတားအဆီးတွေထားရေးမထားရေးကိစ္စဖြစ်ပါတယ်
။ဂျပန်နိုင်ငံအနောက်မြောက်ဘက်ကမ်းလွန်မှာနင်းမြုပ်ထားတဲ့မြောက်ကိုရီးယားငါးဖမ်းလေဘောကတင်မောသားတွေကိုဂျပန်ကမ်းခြေဆောက်တင်ပေါ်တပ်ဖွဲ့တွေကလိုက်လံရှာဖွေခဲ့ကြပါတယ်။တင်သားငါးဖမ်းလေနင်းမြုပ်တဲ့တဲ့ရင်ကိုဒီနေ့စောရိုင်းမှာရရှိခဲ့ပြီးတဲ့နောက်ကိလန်တင်မော၄စဉ်၄ရင်းနှစင်းဆီလွတ်ခဲ့တဲ့အကြောင်းဂျပန်ကမ်းခြေဆောက်တပ်ဖွဲ့ကပြောဆိုလိုက်တာပါ။ကိုရီးယားငါးပန်းတင်မိုးတွေကျဆားလေးရှိတဲ့ရမာတိုတိုင်းလို့ခေါ်တဲ့နယ်မြေမှာမတော်တဆမှုဖြစ်တယ်လို့လည်းပြောပါတယ်။နောက်ထပ်မြောက်ကိုရီးယားတင်မိုးတစ်စင်းကအယူအော်အကူအညီတောင်းခံတာကိုလည်းဂျပန်ငါးပန်းလုပ်ငန်းစစ်ဆေးတင်မိုးတစ်စင်းကလက်ခံရရှိခဲ့တဲ့အကြောင်းဂျပန်ဆိုရတွန်းဝင်ချုပ်ယူရှိဟီရာဆူဂါကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ပြောဆိုနေတဲ့တင်မိုးကတော့ဂျပန်ငါးပန်းလုပ်ငန်းနဲ့ကမ်းခြေဆောင်တပ်ဖွဲ့တို့ပူးပေါင်းရှာဖွေခဲ့ကြတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကဥဆောင်ချမှတ်နေတဲ့ပိတ်ဆို့တန်ခတ်မှုတွေကိုကြော်လွှားသွားမယ်လို့ကောင်းဆောင်ကင်ဂျုံအန်ကကတိပြုတဲ့အကြောင်းအစိုးရပိုင်းသတင်းဌာနကထုတ်ပြန်ခဲ့ပါတယ်အခုလိုပြောကြားချက်နဲ့အတူနှင်းဖုံးနေတဲ့ Mount Piku တောင်ထိပ်ပေါ်မှာမြင်းပြူစီးနေတဲ့ Kim Jong Un ရဲ့ဓာတ်ပုံကိုဖော်ပြခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကိစ္စဆွေးနွေးနိုင်ဖို့ခုနှစ်လအတွင်းမှာပထမဆုံးညှိနှိုင်းမှုတွေပြပြခဲ့ပြီးရပိုင်းကြာမှာပဲအခုလိုသတင်းထုတ်ပြန်တာလည်းဖြစ်ပါတယ်အနာဂတ်ဆောက်ဦးနေရာတစ်ခုကိုလည်းသွားလေ့လာခဲ့တဲ့ခေါင်းဆောင် Kim Jong Un ကနိုင်ငံမှာအခုလိုခက်ခဲတဲ့အခြေအနေတွေဖြစ်နေတာဟာအမေရိကရဲ့မစင်မချင်းတန်ခတ်မှုတွေကြောင့်ဖြစ်တယ်လို့အပြစ်တင်ခဲ့တဲ့အကြောင်းဒီအခက်အခဲတွေကိုခိုင်ခိုင်မာမာကြော်လွားသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့တယ်လို့ KCN သတင်းကဖော်ပြပါရတယ်။2013ခုနှစ်တုန်းကဩစာညောင်းတဲ့သူ့ရဲ့ဦးလေးကိုလှုပ်ကြံတတ်မှုမလုပ်ခင်ကတခါတောင်ကိုရီးယားအစိုးရအမေရိကန်အစိုးရတို့နဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေမစတင်ခင်2018ခုနှစ်ကတခါဒီတောင်ထိပ်ပေါ်ကိုကင်ဂျုံအန်တက်ခဲ့တာကြောင့်အခုတစ်ခေါက်တက်တာဟာလည်းထူးကြတယ်လို့လေးလာသူတွေကသုံးသပ်နေကြပါရဲ့ရှင်။
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လင်းပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်ပို့မယ့်အရေးအတွက်9000ပါရဲ့စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုမနေ့ကပေးပို့ထားပြီးတော့ဒါဟာတတိယအကြိမ်မြောက်ပေးပို့တာဖြစ်ပါတယ်ဒုက္ခသည်တွေပြန်လည်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီးဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအကြောင်းစုံကိုမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုအခုနောက်ဆုံးပေးပို့လိုက်တဲ့ဒုက္ခသည်စင်ရင်အရဆိုရင်လူဦးရေ9000ရှိပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတတိယအကြိမ်မြောက်လူဦးရေစင်ရင်ပေးပို့ခြင်းလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စင်ရင်တွေကိုအခုလိုပေးပို့နေရတဲ့အစားရင်ပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုရလို့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနအဖွဲ့ဝင်ဖြစ်သလိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲအတွင်းဝင်ဖြစ်တဲ့ဦးစိုးဟန်က VOA ကိုအခုလိုပြောပါဗျ။
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာတဲ့ဆိုင်ကျွန်တော်တို့လက်ခံနိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလည်းကျွန်တော်တို့ပြန်ပေးပြီးပြီ။ Bangladesh ဘက်ကိုကျွန်တော်တို့ကလည်းပြန်လည်လက်ခံတယ်လို့အစင်းနည်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြီးပြီ။ပထမအကြိမ်ပေါ့နော်။ဒါနှစ်ဖက် repatriation process စနိုင်ဖို့ကအများကြီးအရေးကြီးပါတယ်။ဆိုတော့ဒါကတော့ Bangladesh ရဲ့ပူးပေါင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လက်ရှိမှာမြန်မာအစိုးရကအာဆီယံအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့အစည်းနဲ့လည်း MOU လက်မှတ်ရေးထိုးပြီးဒီကိစ္စကိုပူးပေါင်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအဆင်ပြေလာအောင်တရုတ်အစိုးရကဦးဆောင်ပြီးမြန်မာဘင်္ဂလားဒေ့ရှ်တို့နဲ့သုံးမွန်းဆိုင်ဝင်ကြီးအဖွဲ့တွေပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်အရေးအဖြစ်ရှာဖို့ကုလသမဂ္ဂညီလာခံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်။ပေးပို့ခဲ့တဲ့လူကြီးရဲ့စည်ရင်းနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြရလို့ဆိုပါတယ်။ဆွေးနွေးပွဲကနေရလက်ကောင်းတွေရခဲ့ရလို့အမေရန်အတွင်းဝင်ဦးစိုးဟန်ကပြောပါတယ်
။ဟုတ်ပါတယ်ကျွန်တော်တို့ဒီ trilateral meeting ရဲ့အဓိကရည်ရွယ်ချက်ကတော့ဒီရခိုင်ပြည်နယ်အရေးကိစ္စကိုအောင်မြင်စွာဖြေရှင်းနိုင်မှုဒါတရုတ်နိုင်ငံရဲ့ ကမ္ဘာကထာပြုပံ့ပိုးမှုကြောင့်ပေါ့နော်ဒါတွေးပြတာပါဒါအဲ very informal ပါ informal meeting မှာဆိုတော့လည်းပဲဒါအကျိုးရှိပါလဲဒီဘင်္ဂလားဒေ့ရှ်မြန်မာဒီလိုသုံးနိုင်ငံဝန်ကြီးချင်းတွေ့ပြီးတော့ဘယ်လိုဆက်လုပ်ကြမလဲဒီရခိုင်ပြည်နယ်ရေးကိစ္စအဖြေရှင်းနိုင်ဖို့ပေါ့နော်အဲတော့အများကြီးအထောက်အပံ့ပြုပါလဲ
ဘင်္ဂလားဒေ့ရှ်ဘက်ကလူစရင်၃ချိန်လောက်ပြပုတ်ပြီးရဲ့နောက်မှာစုစုပေါင်းလူဦးရေ3000ဝန်းကျင်လောက်ရှိသွားပြီဖြစ်ပါတယ်အစင်းစစ်စစ်ဆောင်ရတာရေလုတ်ပြီးမှပဲအမှန်တကယ်လက်ခံနိုင်မဲ့လူကြီးတွေကိုပြန်ပြောပြနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်ဝါရဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီး2018တုန်းကလည်းတရုတ်နိုင်ငံမှာမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံတွေ့ဆုံခဲ့ကြပြီးအဲ့ဒီနှစ်မှာပဲကုလသမဂ္ဂညီလာခံမှာဒုတိယအကြိမ်တွေ့ခဲ့ကြပါတယ်။အစိုးရချင်းတတိယအကြိမ်မြောက်စာရင်းပေးရကိုလုံဆောင်ထားပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ပြန်လည်လက်ခံရေးစခန်းကိုတော့စာရင်းအတိအကျမပေးသေးကြောင်းတောင်မျိုးလက်ဝဲပြန်လည်လက်ခံရေးစခန်းကအဖွဲ့ကောင်းဆောင်လူဝင်မှုကြီးကြပ်ရေးဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုဟန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီဟိုပေါ့ G2G ကတော့ကိုအခုဆိုရင်ကျွန်တော်တို့ပြင်နေတာတတိယအတုပ်ပေါ့ဟိုပထမနဲ့ဒုတိယတော့အခုတည့်ရတိုင်းပဲဝင်လာခဲ့တာမရှိဘူး G2G နည်းနည်းလေဒီခုကတော့ကျွန်တော်ကြားတာတော့ခုအခု5000ပေးတယ်လို့တော့ပြောတယ်ဗျာတော့ဒါပေမဲ့လောလောဆယ်ကကျွန်တော်တို့စီစီတုံးဖြစ်လိမ့်မယ်ကျွန်တော်တို့စီကိုတော့စကားတော့ကျွန်တော်တို့ဌာနနဲ့ပြည်စုံတရားကိုကျွန်တော်တို့ပြန်ပြီးတော့မှစီစစ်ထားတဲ့ဟာကိုပေးထားတာတော့လောလောဆယ်မရှိသေးဘူးကျွန်တော်တို့ဒီမှာပေးထားတော့အရင်ကျွန်တော်တို့2000ကျော်ပေါ့နော်2000ကျော်တည်းကမှကျွန်တော်တို့ဆက်ဝါပေါ့နော်17ချိန်မြောက်ပေါ့နော်စီစစ်ထားတဲ့အချိန်ရင်းကိုအဲ့ကောင်နေပဲကျွန်တော်စီကိုလောလောဆယ်ရောက်ပြီးတယ်ဟုတ
်မြန်မာဘက်ကနောက်ဆုံးစီစစ်ထားရဲ့အချိန်ရင်းအရဆိုရင်အိမ်နောက်စု2000ကျော်လူဦးရေနဲ့ဆိုရင်9000ကျော်လောက်ရှိကြောင်းညွှန်ကြားမှုဦးအောင်ဖြိုးဟန်ကပြောပါတယ်ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ပြည်ပသတင်းဌာနတွေကိုဩဂုတ်လ29ရက်ကနေ31ရက်အထိရခိုင်ပြည်နယ်မောင်းတော်မြို့ကိုဖိတ်ပြီးစီစစ်ထားတဲ့ဒုက္ခသည်တွေပြန်ဝင်လာရင်တောင်မြို့လက်ဝဲနဲ့ငခုရချုပ်စိုးရေးစခန်းတွေမှာဘလို့အစီအစဉ်တွေလုပ်ထားရဆိုတာကိုရှင်းပြခဲ့ပါတယ်။အစိုးရချင်းသဘောတူညီချက်နဲ့မဟုတ်ပဲကိုယ့်အစီအစဉ်နဲ့ပြန်လာရတဲ့သူတွေကတော့ရှိနေပါတယ်။နောက်ဆုံးစာရင်းအရဆိုရင်အယောက်260လောက်ရှိပြီးနောက်ထပ်ဆက်သွယ်လာရတဲ့သူရေအတွက်ကတော့80လောက်ရှိရလို့သိရပါတယ်။
ကိုယ်စော်ထဲတဲ့တင်ပြပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတင်လွှာတပုတ်ကိုပဲထုတ်လွှင့်ပြပါဦးမယ်ဩဂုလ12ရက်နေ့ကရန်ကုန်မဟာဗန္ဒူလာပန်းချံရှိမှာ69နှစ်မြောက်ကရင်အာဇာနီနေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့အတွက်ထောင်ဒဏ်15ရက်ပြည့်တန်ပြီးခံရတဲ့အပေါ်မှာခရိုင်အဆင့်တရားရုံးကိုအယူခံဝင်သွားမယ့်အပြင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုပါတိုင်ကြားစာတွေပေးပို့သွားဖို့ရှိတဲ့အကြောင်းကရင်လူအခွင့်အရေးတက်ကြွလှုပ်ရှားသူနော်အောင်လှကပြောပါတယ်ဒီတင်ပြဆောင်ကိုတော့ VUE သတင်းတောက်မိခါကသတင်းပေးပို့ထားပါတယ်ရှင်
69နှစ်မြောက်ကရင်အာဇာနီနေ့အခမ်းအနားဥဆောင်ကျင်းပလို့ဆိုပြီးလူအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌလည်းဖြစ်နောင်လာအပါဝင်၃ကိုငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်အမိန့်ချမှတ်လိုက်တဲ့အပေါ်အောက်တိုဘာ18ရက်နေ့မှာအယူခံဝင်ဖို့စီစဉ်နေတာပါသူတို့ဘက်ကဥပဒေနဲ့အညီလုပ်တဲ့ကိစ္စပေါ်မှာတရားရုံးကအခုလိုဆုံးဖြတ်ချက်ချလိုက်တာကြောင့်အယူခံဝင်ဖို့ဆုံးဖြတ်ရခြင်းဖြစ်တယ်လို့နောင်လာကပြောပါတယ
်အယူခံတက်တာကတပိုင်းသွားမှာအဲ့ဒါတပိုင်းသွားမှာလေတင်းနေတဲ့လုံမှာအန်ဒီကနေတိုင်းစားကိုပို့တာလေဥမာဆိုရင်ကလပ်သမဂ္ဂပို့တယ်ပြီးတော့အဲ့ဒီလိုနိုင်ငံတကာတန်ဝင်လို့ပို့တော့ကြအဲ့ဒီတိုင်းသားခွေဆက်လို့တယ်ပေါ့နော်ဒါရင်သူတို့ပို့ EU ကလည်းပို့မယ်လို့အဲ့ဒီလိုတန်ရောင်းလေးပို့ရဲဆိုတော့အဲ့ဒီလိုလူခွေချက်တာကိုပြည်အောင်ပို့တာလေဒီဘက်ကအဲ့ဒီလိုလွတ်တော်မှာရှိတဲ့မျိုးသားတိုင်းသားကော်မတီတွေပြီးတော့ကျနိုင်ငံသားခွေရေးကော်မတီတွေပြီးတော့ကျရင်အဲ့ဒီပို့ရမယ်ဟိုကပြီးတော့တိုင်းသားရဝန်ကြီးပေါ့နော်ပြည်အောင်ဝန်ကြီးပို့ပါပါ
ကရင်အာဇာနီနေ့ဆိုတဲ့အသုံးနှုန်းကိုပြောင်းလဲတုံ့ဆွဲဖို့အာဏာပိုင်တွေဘက်ကဖိအားပေးနေတဲ့ကြားက69နှစ်မြောက်ကရင်အာဇာနီနေ့ကိုနှောင်းလှဦးဆောင်တဲ့ကရင်တိုင်းရင်းသားတွေကကျင်းပခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလူမျိုးများကာကွယ်ဆောင်ရှောက်ဖို့ဆိုတဲ့အချက်ကိုလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းရင်းသားတွေရဲ့ဘာသာယဉ်ကျေးမှုစာပေဓလေ့ထုံးစံတွေကိုကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့ဆိုတဲ့အချက်တွေပါဝင်ထားပေမဲ့လက်ရှိအစိုးရဘက်ကတိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားကဥပဒေအတိုင်းဖော်ပြထားတဲ့အချက်တွေကိုပဲလိုက်နာဖို့အားနည်းနေတယ်လို့နှောင်းလာကထောက်ပြသွားပါတယ်
။အင်္ဂလန်စစ်အဖွဲ့ဒီနိုင်ငံသားတွေအခုလိုချုပ်ပါပြီးတော့တိုင်းနာခွင့်ကိုဆွေးဆောင်လုပ်တာရန်တိုင်းစုအဖွဲ့ပဲဒါမဲ့ဒီကမှပါဘလောက်ဘာကြောင့်ဒီလိုဖန်ဆီးပြီးတော့ဒီလိုမျိုးလုပ်တဲ့အတွက်အစိုးရအနေနဲ့ပြည်တော်စုတော့တောင်းဝန်ရှိရဲ့အဓိကတော့နိုင်ငံပါတီတောင်းဝန်ရှိရဲ့ဘာပြောနေတာလဲအဲ့ဒီတော့ဒါဒီမှာတောင်းဝန်ရှိတဲ့လူတွေကဒါကိုလစ်လို့ရှိပြီးတော့မှချေရရဆေးဆိုတာဒီလိုမျိုးတိတိပွပွကိုတို့ကအေးဖွဲ့တဲ့သဘောထားရင်တော့ပြက်ပြက်တက်လိုက်တို့မှတောင်းဝန်ပဲနေပြောနေတယ်ပေါ့နော်
ဆန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းညွန့်လွင်ကလည်းလက်ရှိအာဏာရပါတီရဲ့တိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ
်။ဟိုတိုင်းရင်းသားတွေနဲ့ပတ်သက်လို့တော့သူကဟိုပြိုင်တဲ့လူသူသဘောထားသွားကြောနော်အရင်လူတော့မဟုတ်တော့ဘူးခင်ဗျ။အဲဒီလူပဲသူကသဘောထားလိုက်တယ်။အဲ့လိုပဲမြင်မိပါတယ်။အဲသူကသူဘယ်လိုလူတိုင်းရင်းသားတွေကိုသူပြစ်တယ်လားဆိုတော့လည်းမပြစ်ဘူး။သူကလည်းသူပါတီထဲကတိုင်းနာတွေကိုပဲသူကကြည့်ဆောင်ကြည့်ရှုဆောင်ရှောက်နေတဘောဖြစ်နေတယ်။ပါတီထဲမှာမပါတဲ့တခြားတိုင်းနာတွေကိုသူသိစိတ်ဝင်စားလို့ဖြစ်နေတယ
်။လက်ရှိအာဏာရပါတီအနေနဲ့တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးမူဝါဒခေါင်းတွေချမှတ်ထားပေမဲ့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်တွေအပေါ်မှာတိကျစွာနားလည်တာမရှိတာမို့အပြောနဲ့လက်တွေမညီဘဲဖြစ်နေရတယ်လို့ဆိုလာသူကတော့နိုင်ငံရေးလေးလံတုံ့တက်သူသတင်းစာဆရာဦးစီသူအောင်မြင်ပါ
ကွာရှိရခေါင်းဆောင်တွေကဒီ policy တွေကိုဒီချမှတ်ရုံနဲ့ကမရှိဒီ policy တွေပါလဲလက်ပြမှာဆိုဘယ်လိုဖြစ်နေရမလဲဆိုတာကိုဒီမှာအဖြစ်ဖြစ်တော့ဒီ LED party ဝင်တွေအခုရအခုဝင်တွေအကုန်လုံးကိုဒီနားလည်အောင်ရှင်းရပြီးတော့အခုဒီအခုဒီအကောင့်တွေပေါ်လာပါလေအဲဒီတော့မှအစည်းအဝေးကသွားမှာဒီလိုရဖြစ်နေတာကြီးကတော့ဟိုတနေ့ကလာဟိုကလိတ်တာတော့မဟုတ်ဘူးဒီကြီးပါကြီးကဒီလိုလိတ်တာမဟုတ်ဘူးတိုင်းသားတွေနားမလည်ဘူးဒါလိုလည်းမဟုတ်ဘူးသူကပြုမသိတာသူကအသေးစားနေသူကအဲ့ဒါကိုလောက်ရမယ်ဆိုတဲ့အရှိကိုမသိရဘူးပေါ့နော်အဲ့လိုမျိုးဟာနေတာအများကြီးတယ်နေရာအလောက်မှာရှိတယ်နားလေဒီအတွက်နေတယ်ဒါနဲ့တိုင်းသားတွေကြောင်းနေနားလည်ဒီနေတယ်တိုင်းသားတွေကတပိုင်းကြောင်းနားလည်ဒီနေတယ်အဲ့လိုမျိုးတိုင်းသားတွေဖြစ်ပြီးတော့ပြက်ကတာအခက်ခဲတွေကိုနားလည်ဒီနေတယ်အဲ့လိုပြောကြတာပါ
လက်ရှိမှာတော့အာဏာရအစိုးရရဲ့တိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားတွေနဲ့ပတ်သက်လို့ကရင်လူမျိုးတွေအပါအဝင်တခြားတိုင်းရင်းသားလူမျိုးတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုင်းရင်းသားတန်းတူအခွင့်အရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးတောင်းဆိုတဲ့လှုပ်ရှားမှုတွေအချိန်မြင့်ဖြစ်ပေါ်လာနေပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမှာလူမှောင်ခိုးဂိုင်းဝင်မြန်မာနိုင်ငံသားနှုတ်ကိုဖမ်းဆီးရမိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းနိုင်ငံဆမ်မုတ်ဆခွန်ခရိုင်မဟာချိုင်ဒေသမှာမြန်မာနိုင်ငံသားတွေကိုအလုတ်သွင်းပေးမယ်ဆိုပြီးတော့လိန်နေတဲ့လူမှောင်ကိုဂိုင်းဝင်မြန်မာနှစ်ဦးကိုထိုင်းရဲတွေကမြန်မာအလုတ်သမားအသွင်ဆောင်ပြီးတော့အောက်တိုဘာလ16ရက်နေ့ကဖမ်းဆီးရမိခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနကွန်ဖနွန်ခရိုင်ဆမ်ဖရန်မြို့မှာဖမ်းဆီးလိုက်တဲ့အသက်28နှစ်နဲ့အသက်28နှစ်အရွယ်မြန်မာနိုင်ငံသားနှစ်ဦးတို့ကိုနိုင်ငံကူးစာအုပ်တွေနဲ့အတူထိုင်းရဲတွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။အောက်တိုဘာလ16ရက်နေ့ကဖမ်းဆီးလိုက်တဲ့လူမောင်ခိုဂိုင်းဝင်နှစ်ဦးဟာဖေ့စ်ဘွတ်စာမျက်နှာကနေအလုရှာပေးမယ်ဆိုတဲ့ပုံစံနဲ့မြန်မာနိုင်ငံသားတွေကိုဖိတ်ခေါ်နေတာဖြစ်ပါတယ်။အလုရှာနေတဲ့မြန်မာနိုင်ငံသား9ဦးကိုအလုသွင်းပေးတာအဖြစ်တဦးကိုထိုင်းဘက်ဝင်2500နဲ့9ဦးစာဘက်ဝင်18,500ယူပြီးမဟာချိုင်ကိုဘန်ကားနဲ့ခေါ်လာပြီးစိတ်ယုံရှိမှလူပွဲစားတွေကထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေဟာမဟာချိုင်ကအသားလုံးစိတ်ယုံရှိမှဘယ်သွားရမှန်းမသိပဲဒုက္ခရောက်နေကြပြီးအစိုးရမဟုတ်တဲ့လူမှုရေးအဖွဲ့အစည်းကိုဆက်သွယ်အကူအညီတောင်းခဲ့ကြပါတယ်။မဟာချိုင်ရဲတပ်ဖွဲ့ဝင်တွေဟာလူသမား9ဦးကိုလိန်သွားတဲ့လူပွဲစားကိန်းကိုဖော်ထုတ်နိုင်ဖို့အတွက်အလုရှာနေတဲ့မြန်မာပြည်ပုံစံမျိုးနဲ့လူပွဲစားတွေကိုဆက်သွယ်ခဲ့ပြီးအလုတ်သွင်းကပေးမယ်ဆိုပြီးချိန်ဆလိုက်ကြတာပါအသွင်ဆောင်ဖမ်းဆီးခဲ့တဲ့ရဲအားရှိကအခုလိုပြောဆိုသွားပါတယ
်ผู้เสียหายทั้งหมด7คนนะครับผมผู้เสียหาย7คน7คนเนี่ยเขาในหน้ามันโทรมาบอกว่ามีงานให้ทําในหน้าในมันให้เขามามาปุ๊บเขาก็บอกว่ามีเงินคนละ 2,500 ค่าสมัครงาน
ဒီကိန်းဟာမြန်မာပြည်သားအချင်းချင်းကိုလိန်လည်နေတဲ့ခိုင်းဖြစ်တယ်မြန်မာပြည်သား9ယောက်ကိုတဦးကိုဘန်းဝင် 2,500 စီနဲ့လိန်လည်မှုတွေလုပ်ပြီးတဲ့နောက်အခုလိုမျိုးဖမ်းဆီးလိုက်တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်သူတို့အဖွဲ့ဝင်တွေဟာ10ဦးထက်မနည်းရှိပြီးမြန်မာပြည်သားတွေကိုလိန်လည်မှုတွေလုပ်နေတာလူကုန်ကူးမှုတွေလုပ်နေတာကြာနေပြီဖြစ်တယ်လို့လည်းပြောဆိုသွားတာပါလူကုန်ကူးမှုလိန်လည်မှုတွေလုပ်နေတဲ့ခိုင်းဟာ10ဦးခန့်ရှိပြီးသူတို့ဟာမြန်မာနိုင်ငံကူးစာအုပ်တွေကန်ဆောင်ထားကြတယ်လို့ဆိုပါတယ်နောက်ထပ်ကြံနေသေးတဲ့လူမောင်ခိုခိုင်းဝင်လူလိန်တွေကိုတော့ဆက်လက်ဖမ်းဆီးအရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောဆိုသွားခဲ့ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုက်မှကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့8နိုင်ကနေ8နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒ တင်းနေကနေမှာဘုဒ္ဓပညာပေးနဲ့ရတဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရေးစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စိမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOA အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ပြည်ဝေးမြန်မာပိုင်းရဲ့ပုံတဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ဆီးရီးယားမြောက်ပိုင်းက SDF ကတ်တပ်ဖွဲ့တွေကိုတူရကီကစစ်တပ်ကထိုးစစ်ဆင်နေတဲ့လူရဲကိုချက်ချင်းရက်ပြီးတော့အပြစ်ရဲ့ရေးတိုက်တွန်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစားဒုသမ္မတမိုက်ပင်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တူရကီနိုင်ငံကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ကိုယ်စားလှယ်အဖွဲ့ထဲမှာနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုအမျိုးသားလူညွေရေးအကြံပေးရောဘတ်အိုဘရိုင်နဲ့တန်အမတ်ဂျိမ်းစ်ဂျက်ဖရီတို့လိုက်ပါသွားမှာပါ။ကတ်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တဲ့အတွက်တူရကီနိုင်ငံကိုသမ္မတထရမ့်ကပြီးခဲ့တဲ့တနင်္လာနေ့မှာအရေးယူထံခတ်လိုက်ပေမဲ့ထိရောက်မှုရှိမှာမဟုတ်ဘူးလို့ရှုမြင်ကြတဲ့အကြောင်း VOA သတင်းတောက်ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုနှမ်းလောင်ကပြောပြပေးပါရှင်။
ဆီးရီးယားမြောက်ပိုင်းက SDF ကတ်စတပ်ဖွဲ့တွေနဲ့အရသာပြည်သူတွေကိုတိုက်ခိုက်နေတဲ့လို့ရကိုချက်ချင်းရဆိုင်မှုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်
We put the strongest sanctions that you can imagine but they get a lot
Turkey နိုင်ငံပေါ်အပြင်းထန်ဆုံးကြံခတ်ဖိတ်ဆုပ်လိုက်ပါပြီ Turkey နိုင်ငံကနေပြီးတော့ American ကိုအများပြားတင်ပို့နေတဲ့တံမဏိတွေကိုလည်းဒဏ်ခတ်လိုက်တဲ့အတွက်အဲဒီကနေဝင်ငွေအတော်များများဆုံးရှုံးသွားမှာပါ
ဝေဖန်ရေးသမားတွေကတော့ဒီဒဏ်ခတ်ဖိတ်ဆုပ်မှုကအလုပ်ဖြစ်မှာမဟုတ်တလို့အထိတ်ပဲလည်းမရှိဘူးလို့ပြောပါတယ်သုံးသက်သူတချို့ကတော့ American မဟာမိတ်အဖြစ်နဲ့ IS တို့ကိုရှေ့ရန်ကတိုက်နေတဲ့ Cut တပ်ဖွဲ့တွေကို American ကမျက်ကွယ်ပြုလိုက်တဲ့ Trump ရဲ့လုပ်ရအပေါ်အပြင်းထန်ဝေဖန်နေကြတဲ့ American လွှတ်တော်အမတ်တွေကိုချွေးတိတ်တဲ့လုပ်ရအဖြစ်ထောက်ပြပြောဆိုကြပါတယ် Middle East Institute ရဲ့လေလာသုံးသက်သူ Gano Thol ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
Just this morning after his announcement that Turkish currency has
ဒီကနေ့မနက်သတင်းမှာတော့တူရကီငွေကြေးဈေးကွက်တိတ်လှုပ်လှုပ်ရှားရှားမရှိပါဘူး။ဒါကြောင့်အခုကိစ္စကတော့ဆီးရီးယားတွေကိုတူရကီတို့ကျူးကျော်တဲ့လုပ်ရက်ကိုသူ့အနေနဲ့အလေးနက်ထားတယ်ဆိုတာလွှတ်တော်ကိုအဓိကပြောချင်တာဖြစ်တယ်လို့ကျွန်မထင်တယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့ပြဿနာမှာတော့ဘလို့မှတတ်ရောက်မှုရှိလာမှာမဟုတ်ပါဘူး။
တူရကီသမ္မတအာရဝန်ကိုသမ္မတထရမ့်ကစိတ်အနှောက်အယှက်ပေးခြင်းမရဘူးလို့ဂွန်နိုထိုးက VOA ပါရှန်ဘာသာဌာနကိုပြောပါတယ
် The White House really is looking for
အပြည့်ရစဲနိုင်အောင်သမ္မတအင်ဖီရောကလုတ်ကိုက်နေတာပါဆိုလိုတာကပြီးခဲ့တဲ့ရက်ပိုင်းတွင်ဆီးရီးယားမြေထဲကျူးကျော်တိုက်ခိုက်ခဲ့တဲ့လုပ်ရက်အတွက်သမ္မတအာရဝန်ဘာမှတာဝန်ခံစရာမလိုတဲ့သဘောပါဒီလုပ်ရက်ကိုကြည့်ရင်တူရကီနဲ့တင်းမာမှုတွေထပ်မတိုးလာဖို့အင်ဖြူတော်ကလိုလားနေတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့အမေရိကန်လွှတ်တော်ကဘလို့ကင်တွယ်မလဲဆိုတဲ့အပေါ်မူတည်ပြီးအခြေအနေတွေပြောင်းသွားနိုင်ပါတယ်
။အခြားလေလာသုံးသက်သူတူကတော့ရုရှားကိုထောက်ခံမှုပေးထားတဲ့ဆီးရီးယားအစိုးရတပ်တွေကတူရကီတပ်တွေ80တိုးမလာနိုင်အောင်ဟန်တာထားမဲ့အချိန်ကိုသမ္မတထရမ့်ကစောင့်နေတာဖြစ်ကောင်းဖြစ်မယ်လို့သုံးသပ်ပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်ကကတ်တို့ထိန်းချုပ်ထားတဲ့ဒေသကနေအမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့နောက်ပိုင်း SDF တပ်ဖွဲ့ကဆီးရီးယားအစိုးရနဲ့ပူးပေါင်းပြီးတော့တူရကီတပ်တွေကိုအတူတိုက်ဖို့အပေးယူလုပ်လိုက်ပါတယ်။ဒီမိုကရေစီကာကွယ်စောင့်ရှောက်ရေးအဖွဲ့ Foundation for Defense of Democracy ကဝေဖန်သုံးသပ်သူတို့ဖြစ်တဲ့ Icon Edemia ကတော့အခုလိုမြင်ပါတယ
်။ The Trump administration is trying to play for
SDF ထိန်းချုပ်ထားတဲ့ဒေသတချို့မှာအာဆတ်ဆူရနဲ့သူ့ရဲ့မဟာမိတ်ရုရှားတပ်တွေခြေကိုယူနိုင်လိုက်ပြီဆိုတော့ねတူရကီတပ်တွေနောက်ဆုံးအနေထားကိုရောက်လာတဲ့အထိသမ္မတထရမ့်အစိုးရအဖွဲ့ကအချိန်ဆွဲနေတယ်လို့ထင်ပါတယ်။ဒါကြောင့်လဲသတင်းတစ်ပတ်တွင်တူရကီတပ်တွေဝင်လာလို့မရတဲ့အခြေအနေမျိုးရောက်လာနိုင်ပါတယ
်။အထက်ကတူရကီရဲ့ကျူးကျော်တိုက်ခိုက်တဲ့လို့ရကိုဆီးရီးယားကအအောင်မြင်မြင်တိုက်ထုတ်နိုင်ခဲ့မယ်ဆိုရင်တူရကီနိုင်ငံအပေါ်သမ္မတထရမ့်ကပြင်ထန်တဲ့အရေးယူတန်းခံမှုတွေချမှတ်နေစရာမလိုပါဘူးလို့လဲ Icon Edemia ကသုံးသပ်ထားပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ပုံတူးနေညပိုင်းစီစဉ်တွေကို line to meter 16 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဥကြောစံတားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
စည်းကမ်းပြက်မြဲကျင်းပြက်မြဲကိုချင်းတရားမဲ့မြဲအဲစာမဖမြဲအဲတိညာမြဲလည်းမတိုးတက်မြဲဘာလို့ဆိုစာဝင်နေရင်တော့ပဲလိုက်ပြီးတော့ဒါနဲ့
ဒီမိုကရေစီအသည့်စိတ်တဲ့ဘယ်လိုပြောထောင်ကြမလဲဆိုတဲ့အပေါ်မှာစာရေးဆရာချစ်ဦးညိုနဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်ကင်ဆာယောဂအများစုဟာစောစောသိရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေအဖြစ်ကိုပြောင်းလဲရောက်ရှိလာနေတာကြောင့်ကင်ဆာရဲ့အကျိုးလက္ခဏာတွေကိုလေ့လာမှတ်သားပြီးတော့စောစောစီးစီးဖော်ထုတ်ကုသနိုင်အောင်ကြိုးစားဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကင်ဆာယောဂတွေကိုစောစောစီးစီးဖော်ထုတ်ကုသနိုင်တဲ့ဝိညာဉ်ရှင်အများစုဟာကင်ဆာယောဂနဲ့ပတ်သက်ပြီးအသိပညာဘူးတုတ္တရှိတဲ့သူတွေဖြစ်နေတာကိုတွေ့ရပါတယ်။ကင်ဆာယောဂကိုနောက်ကျမှသိပြီးယောဂအဆင့်မြင့်နေတဲ့သူတွေအများစုမှာတော့ကင်ဆာယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုတ္တတွေအားနည်းနေတာကိုတွေ့ကြရတာပါ။ကင်ဆာယောဂတွေဟာမကုသနိုင်တဲ့ယောဂတွေအဖြစ်ကနေစောစောသိရင်ကုသနိုင်တဲ့ယောဂတွေအဖြစ်ကိုတဖြည်းဖြည်းပြောင်းလဲရောက်ရှိလာနေတာကြောင့်ကင်ဆာနဲ့ပတ်သက်တဲ့ဘူးတုတ္တတွေကိုသာတတ်နိုင်သမျှလေ့လာမှတ်သားထားဖို့အရေးကြီးတယ်လို့ကင်ဆာယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ယင်ထွန်းကပြောပါရစေ
။ကင်ဆာယောဂအဆင့်ဆုံးပြီးလာပြတဲ့လူနာတွေကိုကြည့်လိုက်မယ်ဆိုရင်တို့ဒီဂျန်နရယ်ဖြစ်စီသတင်းစာဖြစ်စီခုလိုပဲမီဒီယာတွေကနေဖြစ်စီပေါ့နော်တနည်းနည်းနဲ့တို့ကဆောင်းမားတွေဖတ်ထားတဲ့သူတွေရှိတယ်ဒီလက္ခဏာတွေကိုစောသိတဲ့အခါမှာတို့ကတဏှာဖြစ်တယ်နဲ့တို့လာပြအကြောင်းမလို့စောသိတယ်ဒီကနေ့ဆိုလို့ရှိရင်ရင်သားကင်ဆာကုသအောင်မြင်ထားတဲ့သူတွေအမျိုးသမီးအများကြီးရှိပါတယ်တို့ဆိုရင်စောသိလို့သာလျှင်ဒါနောက်တေချာတိရောက်ကုသမှုခံတဲ့အကြောင်းမလို့တို့အသက်ချမ်းသာရတယ်ပေါ့နော်အဲ့တော့ဒီကလေးလာပြရင်နောက်ကျတဲ့သူတွေကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒီကင်ဆာနဲ့ပတ်သက်တဲ့ပူတရာရှိကိုမရှိဘူး
။တိုးတက်ပြောင်းလဲလာနေတဲ့ကင်ဆာယောဂနဲ့ပတ်သက်တဲ့ကျန်းမာရေးပူတရာတွေကိုသိရှိထားခြင်းဟာကင်ဆာယောဂကိုကာဝယ်ကုသတဲ့နေရာမှာထိထိရောက်ရောက်အထောက်အကူဖြစ်စေနိုင်မှာပါ။ကင်ဆာယောဂတွေရဲ့အကျိုးလက္ခဏာတွေကိုသိရှိထားပြီးမတင်ကားစရာလက္ခဏာတွေတွေ့ရှိခဲ့မယ်ဆိုရင်တကြွနားလေတဲ့ဆရာဝန်တွေနဲ့အချိန်မီပြသတိုင်ပင်သင့်တယ်လို့အောင်ရနာဆေးရုံမှာအုပ်ချုပ်မှုဒါရိုက်တာဖြစ်သူဒေါက်တာဝင်းထွန်းကပြောပါလေ
။လူတိုင်းဟာယောဂဆိုတာကျုံနိုင်တယ်ခုနလိုစောတိဖို့လိုပါတယ်စောတိဖို့လိုတဲ့စီမှာလဲကာကွယ်မှုကိုပြီးပြီးပြင်းပြင်းကောင်းကောင်းကာကွယ်နိုင်ရင်တော့ကိုယ်အတွက်အန္တရာယ်မဖြစ်ပါဘူးတိတဲ့အခါမှာလဲကုဖို့လည်းလိုပါတယ်ကုတဲ့အခါမှာလဲဟိုတတ်နိုင်တာမတတ်နိုင်တာဆိုတာကုထုံးနေလဲပဲအများကြီးရှိတဲ့အတွက်ဟိုကုရင်ပျောက်ကင်းတဲ့ယောဂတစ်ခုပါကုရင်ခါတော့ကင်ဆာဆိုရင်လူတွေကအဲနောက်ဆုံးပဲကုရတဲ့အထိဈေးမရှိဆိုတာမျိုးထင်ကြပဲခုခေတ်ကဒါမျိုးမဟုတ်တော့ပါဘူးဒါလေးကိုလဲကျွန်တော်ကလူအလုံးအသိပေးချင်ပါတယ်
ကင်ဆာယောဂနဲ့ပတ်သက်တဲ့ဘူးတုဒ္ဒတွေကိုလူတိုင်းအလွယ်တကူသိရှိမှတ်သားနိုင်မှုအတွက်အစိုးရအဖွဲ့အစည်းတွေကကြိုးပမ်းနေသလိုအရက်ဖက်အဖွဲ့အစည်းတွေကလည်းတဆင်းသမျှကြိုးပမ်းဆောင်ရွက်ပေးနေကြတာပါ။ရင်သားကင်ဆာယောဂနဲ့ပတ်သက်ပြီးကြည်ကြဲပြင်းပြင်းပညာပေးနိုင်စေဖို့နဲ့အမျိုးသမီးတွေကိုရင်သားကင်ဆာယောဂနဲ့ပတ်သက်ပြီးတက်နိုင်သမျှကူညီထောက်ပံ့ပေးနိုင်စေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူပန်းရောက်နေစီရင်သားကင်ဆာလူနာဆောင်ရှောက်သူများအဖွဲ့ကိုဖွဲ့စည်းခဲ့ရခြင်းဖြစ်တယ်လို့ပန်းရောက်နေစီရင်သားကင်ဆာလူနာဆောင်ရှောက်သူများအဖွဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာဒေါခင်တီလီကပြောပါလဲ
။မာရီရှောင်နီစီကလုပ်နေတဲ့အခြေအနေပြီးတော့မှဒီရင်သားကင်ဆာလူနာများကိုတော့ဒါဖို့ပြုပြရဲ့ခံမှာကင်ဆာလူနာတွေကိုကူညီဆောင်ရှောက်ပေးနိုင်ဖို့အတွက်ဆက်ပြီးတော့ဖွဲ့စည်းရဖြစ်ပါတယ်။ဒီထဲမှာမှာ
ဒီမြန်မာပြည်တော်မှာတော့လက်လမ်းမီဖို့အလံဝေးနေသေးတဲ့အတွက်ကြောင့်မလို့မိမိရှင်သားမိမိစမ်းသက်ချင်းနီးအားဖြင့်ကိုယ့်ရဲ့ရှင်သားပြောင်းလဲတာကိုသိရှိပြီးဆရာဝန်ပြတာမယ်ဆိုလို့ရှိရင်စောစောစီးစီးတည်နိုင်မှုအတွက်ကိုဒီကထောက်ကိုပြုတဲ့စမ်းသက်နီးဖြစ်ပါတယ်။ရနာကင်စာယောဂါဟာအသက်40ကျော်မှဖြစ်တယ်လို့သတ်မှတ်ခဲ့ရကနေအခုခါမှာတော့အသက်40အောက်မျိုးသူတွေမှာလည်းဖြစ်ပွားမှုရှိနေတယ ကိုမိမိအချိန်မမှန်ဆက်သက်စစ်ဆေးပေးရင်ကိစ္စရောဂါရဲ့အန္တရာယ်ကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပေါမောက်ခဒေါက်တာတော်ရင်ထွန်းကပြောပါရယ
်။ကျောင်းအသက်20ပြည့်ပြီးတဲ့အမျိုးသမီးတိုင်းဒီမိမိရင်နာမိမိစံသက်တဲ့နေတက်မြောက်ရေးဆိုတဲ့ရည်ရွယ်ချက်ပေါ့နော်။နောက်တစ်ခုကတော့တိလာလို့ရှိရင်လည်းဒီရှက်နေကြောင်းနေလို့မဖြစ်ဘူး။အချိန်နဲ့တပြေးညီနားလေတက်ကျွမ်းတဲ့ဆရာဝန်တွေဆရာမတွေကိုပြပြအကြံဉာဏ်ယူဖို့ပဲ message ပေးခြင်းနဲ့အကြောင်းမလို့အဓိကဒီစောစောတွေးရှိလေကုသပြောက်ကင်းနိုင်လေဆိုတဲ့ message ကိုပေးခြင်းပါ
။ကင်ဆာယောဂအများစုဟာစောစောသိရင်ပြောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်ကိုပြောင်းလဲရောက်ရှိလာနေတာကြောင့်ကင်ဆာကျိုးလက္ခဏာတွေကိုလေ့လာမှတ်သားထားပြီးစောစောစစ်စစ်ဖော်ထုတ်ကုသနိုင်အောင်ကြိုးစားဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ။
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုအခါမှာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးကြိုးပမ်းမှုတွေရှိပေမဲ့ပြည်သူလူထုရဲ့အကျဉ်းစရိုက်တွေဟာနှစ်ပေါင်းများစွာဖျက်ဆီးခံထားခဲ့ရတဲ့ပုံစံအတိုင်းဖျက်ဆီးဟောင်းနှံနေစေဖြစ်တယ်လို့စာရေးဆရာချစ်ဦးညိုကဆိုပါတယ်။လူထုရဲ့အသိစိတ်ဓာတ်မြင့်တင်ရေးမှာပညာရေးစနစ်ကအခရာကျတယ်လို့လည်းတက္ကသိုလ်ဆရာတစ်ဖြစ်လဲဆရာချစ်ဦးညိုကထောက်ပြပါတယ်။ဥကျော်စံတာနဲ့ဆွေးနွေးသုံးသပ်တဲ့အခါမှာဆရာချစ်ဦးညိုကအခုလိုစပြီးတော့ပြောပါတယ်။
စီကံပြက်မြဲကျင်းပြက်မြဲကိုရင်တရားမဲ့မြဲအဲစာမဖမြဲအဲအတိညာမြဲလည်းမတိုးတက်မြဲဘာလို့ဆိုစာဝတ်နေရင်တော့ပဲလိုက်ပြီးတော့ဒါနဲ့ဒါနဲ့ကိုမပေးနိုင်အောင်ဖြစ်နေတော်သနာဆရာကောင်းတဲ့ပြည်သူလူထုပါကျွန်တော်အပြစ်တင်တာကျွန်တော် blame လို့ပါအောင်ပြည်သူလူထုဘာလို့ဆိုနှစ်ပေါင်းများစွာစနစ်တကျအဖြစ်ရှိခံခဲ့ရတဲ့နှလုံးသားနဲ့ဦးနှောက်တွေဖြစ်နေတော့အဲ့ဒါကိုကျွန်တော်မနဲ့ဆွဲတင်နေရတယ်ဟုတ်ကဲ့
အဲ့တော့နှစ်ပေါင်းများစွာပြစီလာခဲ့တယ်
ပြစီလာ
စိတ်ဓာတ်တွေသဘောထားတွေ
ဟုတ်ကဲ့
attitude အဲ့ဒါတွေဆိုတော့အချိန်တော့တော်တော်ရမှာဒီစာပေဟောပြောပွဲတစ်ခုလောက်နဲ့လုံလောက်မယ်ထင်ပါသားနော်ဘယ်ပုံပဲနည်းပြုပြင်တဲ့ထင်ပါလေဒါကမူတစ်ခုစီမံကိန်းတစ်ခုချပြီးတော့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မထင်ပါဘူး
သိတ်ထင်တာပေါ့စာပေဟောပြောပွဲတစ်ခုနဲ့မလုံလောက်ပါဘူးစာရေးနဲ့လည်းမလုံလောက်ပါဘူးတခြင်းတွေဆုံးလို့လည်းမလုံလောက်ဘူးကာဝဲတွေကလည်းမလုံလောက်ဘူးအဓိကလိုရမှာကပညာရေးလိုရမှာအဲ့ဒီမူလာဒန်းကလေးတွေရဲ့အမှုချင်းစိတ်နေသဘောထားစပြီးတော့အခုလိုအမေရိကန်လိုနိုင်ငံကြီးမှာဘယ်လိုသင်ပေးနေလဲ third grade မှာ fourth grade မှာစသည်အဲ့ဒီခါလေးတော့တန်းတန်းများအတူယူပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုအခြေခံပြီးတော့မှနောက်10နှစ်15နှစ်လောက်မှကျွန်တော်ထင်တယ်အဲ့လမ်းစာပေါ်မှာကျွန်တော်မမိပါဘူ
းပညာရေးဆိုလဲဆရာက qualify ဖြစ်တယ်ဖြစ်ဖို့ပညာရေးတော့ကနေပြီးတော့ဆိုင်ဆရာဆက်လုပ်တဲ့ပုဂ္ဂိုလ်
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုပညာရေးလည်းပဲပြောင်းလဲလုပ်တယ်ဆိုရဲစကားတော့ကြားနေရတယ်လက်တွေ့ပြောင်းလဲမှုတော့တစုံတရာမြင်ရတော့ဆရာ
တိတ်မမြင်ရသေးဘူးဗျမင်းတခုတော့ပြောင်းတိရာပြောင်းလဲမှုတော့ပြည်သူနေတိသင်မယ် civic သင်မယ်အဲ့ဒါတော့တော်တော်လေးလှုပ်ရှားလာပြီအဲ့ဒါတိတ်ကောင်းတယ်လာလာနောက်ကျန်တဲ့ syllabus တို့ဘာလို့ညာအဲ့ဒါကျွန်တော်လည်းမသိဘူးကျွန်တော်တိတ်နေနဲ့အလှမ်းဝေးသွားပြီလေဆိုတော့ပြီးတော့နောက်တစ်ခုကဒီဝန်ကြီးဌာနနဲ့ပတ်သက်လို့ပေါ့ဗျပြောရင်တော့ ministry ပေါ့ဗျာနော်ဗာ ministry of for education အဲ့ဒီကမင်းစတာအင်မတန်ရေးကြီးတယ်အဲ့ဒီမင်းစတာလက်ဥကဘာဒီဂျီတို့မာဂျီတို့ညာညွန်ချုပ်တွေညွန်မွေးတွေပဲအင်မတန်ရေးကြီးပါလားသူတို့က policy maker တွေအဲ့ဘယ်စာအုပ်တွေပြထားမလဲဘယ်ကြံစည်တွေပြထားမလဲဘယ်ဆောင်မတွေဘယ်ဝတ္ထုတွေသူတို့ကတော့မဲခွေပြဿနာပေါ်ပါသေးလားအဲ့လိုနည်းနည်းတုံးနေတဲ့တောင်ကန်အရာရှိတွေရှိနေမြတ်ကာလပေါ့တော့တုံးနေအောင်ပါပဲ
ဟိုမြန်မာအရေးလေ့လာတဲ့ပညာရှင်တွေကပြောတယ်တခြားလူဘုတ်ပါဝေဖရက်ဆာဒေးဗစ်စတိုင်ဘတ်ကကျွန်တော်ပြောတယ
်ဟုတ်ကဲ့
ဘုမတရားဝန်ကြီးတချို့နဲ့သူတွေ့တယ်မကြသေးခင်နှစ်တွေရတယ
်ဟုတ်ကဲ့
သူတို့ရဲ့ခေါင်းဆောင်ရဲ့ဘူဝါရချက်မှတ်တာနဲ့ပတ်သက်ပြီးတော့သူတို့ပြောခြင်းတွေတခုခု
ဟုတ်ကဲ့
သူတို့အဲ့လိုပြန်လန်းဆွေးနွေးတဲ့လေ့ကျင့်သူတို့စီမှာဥတည်မရှိဘူးလို့ပြောတယ်ဆိုတော့တော်တော်ဆိတ်ပြတ်တယ်လို့သူကပြောတယ်
ဟုတ်ပါတယ်ဟုတ်ပါတယ်ဟိုပြန်လန်းဆွေးနွေးဖို့တဲ့ဒါနောက်တစ်ဆင့်ဒီကိုပြောတဲ့စကားတောင်ကိုဘယ်လိုတောင်ယူရမလဲဆိုတာမသိတဲ့လူတွေအများကြီးရှိတယ်အဲ့လူကြီးတွေမှာဥမာဟိုနေ့ကဘကုတန်းဝန်ကြီးချုပ်ဝင်းသိကျောင်းဆရာမလေးနဲ့ပတ်သက်ပြောရတာဆရာကျောင်းဆရာတိမှာပေါ့နေမှုထိုင်မှုဘာလုံရွေးတောင်ယူရမလဲစားရွာသားတွေကလိုက်ပြီးရွာသားဆက်လိုက်ပေါ့ပြေလည်သွားရင်သူတို့ပါဥကေဆိုတာဒါမတော်တော်မကောင်းတဲ့စကားဗျတာလူသားမန်တယောက်တော့မပြောသင့်တဲ့စကားအဲ့ဒါကိုမင်းနစ္စတာတယောက်ကဝန်ကြီးချုပ်တယောက်က prime တယောက်ကပြောတယ်ဆိုတာတော့ကျွန်တော်စဉ်းစားမရဘာကြောင့်အဲ့လိုပုံကူမျိုးတွေကျွန်တော်ပုံကူရင်မပြောဘူးနော်ဘာကြောင့်အဲ့လိုတိုင်းပြည်ထိခိုက်နေနေစီမဲ့ပြောဆိုပြမှုတွေအဲ့လိုပုံကူတွေဘာကြောင့်ဒီလိုခန့်ထားတာလဲ I don't know
အဲ့တော့အဲ့ပြောဆိုနေပတ်သက်လို့လည်းကျွန်တော်သိပြီးကြတဲ့ကိစ္စတစ်ခုရှိပါတယ်ဆရာတို့တက်နေမှထင်တယ်အထူးသဖြင့်လူငယ်တွေ Facebook မှာကြီးလိုက
်ဟုတ်ကဲ့
comment ကြီးတယ်ဆိုတာ international တော့အကြံတစ်ခုပေးထိုင်ရင်အဲ့ဒီကောင်းတဲ့အကြံကိုဘယ်လိုဖြစ်စေနိုင်မလဲပြော
ဦး
ဆဲရတာကြီးရရ
ဟုတ်ပါတယ်
အဲ့ဒါကိုတော့သူပြင်ပြောင်းလဲဖို့ဘယ်လိုနည်းနဲ့များလုပ်နိုင်မလဲထင်ပါတယ
်ဒီလိုပြအကြောင်းအရင်းကိုအရင်ရှာလဲအောင်အကြောင်းကိုသိမှကျွန်တော်တို့ကအကျိုးတရားဖော်လို့ရအောင်ကျွန်တော်မြင်လိုက်တဲ့အကြောင်းကတော့ခုန260 oppressed အဲ့ဒီကနေပြီးတော့ဖွင့်ထုတ်ပြီးတော့ပြီးတော့သူဖုန်းတွေလည်းပေါ်လာတော့အဲ့မှာအောင်းထားသမျှအပူတွေကထွက်လာအပူထုတ်လိုက်သလိုပဲဟိုကြီးစွာဝန်းချုပ်နေတဲ့ကြားတွေကအင်မတန်ကောင်းတဲ့ဝန်းလုံးစေးစားလိုက်ရသလိုအဲ့မှာအပုတ်တွေအဆက်တွေထွက်လာတာဆိုတော့နော်နည်းနည်းတော့ဥပမာရိုင်းမယ်ကြမ်းမယ်အဲ့တော့ထွက်လာတော့အဆက်တွေကမှ educated မဖြစ်တဲ့သူတွေအဆက်တွေကမှစိတ်ချင်ပေါက်နေတဲ့သူတွေဓာတ်ခံပြည့်နေတဲ့သူတွေစီးပွားရေးအရာမပြည့်လည်တဲ့သူတွေဒေါသတွေနဲ့တုံ့ပြန်မောဟတွေနဲ့တင်တဲ့ကောင်လည်းတင်တုံ့ပြန်တဲ့ကောင်လည်းတုံ့ပြန်အဆဲတွေအဲ့မှာဖြစ်ကုန်ဒါပဲအဲ့တော့အဲ့ဓာတွေကိုကျွန်တော်တို့ကဘယ်လိုထိန်းပေးရမလဲဆိုတော့ကောင်းသော post တွေမြန်မာတင်ပြီးတော့ကောင်းသော comment တွေမြန်မာရေးတဲ့အဲ့ group ကိုတတ်တတ်ဖွဲ့ပြီးတော့လုပ်ပြီးမှရမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ပြတာပြောတာကျေးဇူးတင်ပါတယ်လူတွေဟာယောဂဘာဖြစ်နေလဲဆိုတော့ယောဂဆရာတို့ပဲဘယ်ဆင်းနဲ့ကုရမယ်ဆိုတော့ပြောထင်လို့ခက်ဆက်ဆက်
ဟုတ်တယ်ယောဂတော့ပြောတတ်တယ
်
ဆေးကိုမပြောတော
့ဘာဘယ်လိုကုရမလဲ
ကုရမယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီ Facebook ကအဲ့ဒီယောဂကိုလည်းအဲ့ဒီခုနဆင်းနေကုအောင်ကောင်းတယ်တင်အဲ့တော့ခုနပြောဒီမှာလို့ဝေးပါ comment တွေပေးပို့ပြီးတော့ကောင်းတဲ့ comment တွေပေးပို့ကောင်းတဲ့ comment တွေပေးဟိုလူကမှားရလဲဝန်ခံအဲ့လိုလှုပ်သွားခြင်းရပြင်အဲ့ဒီလို think tank တခုရှိသေးတယ်လို့ပြောပါပြီမှာကျွန်တော်ထင်တယ်
ကောင်းပါတယ်နောက်တစ်ခုကဒီ Facebook နဲ့ပတ်သက်ပြီးတော့အပေါင်းစကားတွေကိုထိန်းချုပ်ဖို့ဒါအစွန်းရောက်ဝါဒတွေကိုထိန်းချုပ်ဖို့ဆိုတာ control လုပ်မဲ့ဒါ regime တစ်ခုထားလာကြတယ်လုတ်တယ်လို့ကြားရတယ်
။ဟုတ်တယ်
နိုင်ငံမှာလည်းလုတ်တယ်လို့
လုတ်တယ်ဟုတ်တယ်
လောက်ထိရောက်တဲ့ထင်ပါလေ
သိမထိရောက်သေးရော
ဆဲနေရတာ
ဆဲနေကြလို့ဆဲနေကြမှာတော့ကိုရင်းအသီးသီးပြမောင်နှမသားမိမကြောက်ဝမလာတာဆဲနေကြအဲ့ဒါကိုဒီ Facebook သက်ဆိုင်ရကနေအများကြီးထိန်းချုပ်သင့်တယ်အဲ့ဒါကျွန်တော်အဲ့လိုတင်
အဲ့ဒီလူငယ်တွေတင်မကဘူးတချို့အကျော်မပုံကိုယ်တွေသာသနာဝန်ဆောင်ပုံကိုယ်တွေထဲမှာတော့မှပဲအရသာမပြောဒီနေ့စကားကို
ပြောမထွက်တာလေ
သူရှင်းမပြောမတတ်တာကိုပြောတဲ့လူရှိစားအဲ့ဒါကြတော့ပဲလို့
အဲ့ဒီဆိုကြတော့ပယောကကတ်နေတာဗျာပြောရင်တော့သူတို့ကိုအာဏာပေးမယ်ငွေပေးမယ်စီးရုံးမယ်ကားပေးမော်တော်ကားပေးမယ် facility အကုန်လုံးပေးမယ်ပေးပြီးတော့ရော့ဆိုပါးစပ်ထဲခွန်ပြီးတော့မင်းတို့အဲ့ဒီဆဲဆိုထဆဲကြတာအဲ့ဒါတွေကလုံးဝကိုပြောရင်တော့အောက်တန်းကျတဲ့စိတ်ဓာတ်တွေပါဗျာအဲ့တော့အဲ့ဒါတွေရုပ်သွင်းလိုက်ရင်သူတို့မပြောတော့ဘူးအဲ့ဒါကိုဆရာကျော်စံသားကနေသူတို့ဘက်ကနေယူပြီးတော့ဆရာကျော်စံသားပေးလိုက်ငါပြောခိုင်းတာပြောဆိုဆရာကျော်စံသားပြောခိုင်းတာသူတို့ပြောတော့မှာအဲ့လိုလူစားတွေအများကြီးရှိတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥမာဘိုးကျော်အောင်ဆန်းတို့လိုပုဂ္ဂိုလ်ဆိုသူကတော့တန်းကြီးကိုပြုပြင်သိနေတာသူမင်းကတော့ဆဲပြီးဆိုပြီးတော့မောင်းမဲပြီးတော့ပြောရင်ပြောတာပဲလူတွေနားထောင်ကြရတာအမှန်ပြောတာပဲပြုပြင်သိနေမင်းတို့ရဲ့အကျင့်တွေဘယ်လိုပြင်ကြပါ냐ဆိုတော့ဆိုဒီလူတွေကိုကြတော့အခုခေတ်နိုင်ငံရေးသမားတွေကလည်းပါဇက်ကပြောမထွက်တာတွေ့ရတယ
်သူ
အစွန်းရောက်မဖြစ်တဲ့ကိစ္စကိုသူလုံးဆော်နေရတာကိုတောင်ရှိရနိုင်ငံရေးသမားတွေကလည်းပြောမထွက်ကြဘူး
ဟုတ်တယ်
ဆိုတော့နိုင်ငံရေးသမားဆိုတာကတော့လူထုထောက်ခံမှုကိုစတေးရမှာမို့လို့ချင်းချင်းနေကြတော့ထင်ပါတယ်အဲ့ကိစ္စကိုဆရာဘယ်လိုမြင်လဲ
လူထုထောက်ခံမှုဆိုတဲ့ရည်ရွယ်ချက်နဲ့လုပ်နေရင်တော့အဲ့နိုင်ငံသမားအစ်မဟုတ်ဘူးကသူ့ရင်ထဲကစိတ်ကဓာတ်ခံကိုရှင်းနေတတ်နေမယ်အဲ့တော့ဘုံချုပ်ဆဲတာတွေကပြိဿကကြိုက်တယ်အမလေးငါတို့ဆဲတယ်တော့ဘာနိုင်ငံကြီးဖြစ်တော့အင်းဆဲတယ်တော့ဘာလို့ပြောတဲ့သူကစိတ်ဓာတ်ဓာတ်ခံရင်တတ်နေတယ်တကယ်ရွေးချယ်ကြီးကောင်းနေတယ်ကောင်းတော့သူပြဿကထွက်တယ်လေဘလောက်ပဲကြမ်းတမ်းကြမ်းတမ်းအဲ့ဒီနောက်မှာတန့်ရှင်းမှုတန့်စင်မှုရှိတယ်ဆိုတော့ပြိဿကနားထဲဝင်တယ်အခုနိုင်ငံရေးသမားတွေကလူတို့ကိုစီယုံမှုဆွဲဆောင်မှုဆိုပြောနေကြတယ်ဘယ်လိုပြောပြောဘလောက်ရင်ကြီးကြီးပြောပြောအဲ့ဒါကြီးနောက်ခံမတတ်တဲ့ခါကျတော့အဲ့စလုံးကြီးအရာမထင်ဘူးဘယ်လိုပြောပြောအရာမထင်ဘူးအဲ့ဒီထဲမှာမပြောရမဆိုတာဖြစ်တော့ပိုးတောင်ရမထင်သေးဘူးအဲ့တော့
ပြောရင်တော့တာဝန်ရှိတာဝန်ယူထားတဲ့ခေါင်းဆောင်ဆိုတဲ့ပုဂ္ဂိုလ်တွေတော်တော်များများသုံးဖို့တချို့မှာအဲ့ဒါနဲ့မထိုက်တန်တဲ့ကိစ္စတွေအများကြီးရှိနေတယ
်ဆရာဒီအကြောင်းတွေကိုဟောပြောပွဲထဲမှာလူလူရှင်းမှာထည့်ပြောရင်လူလူလာလုံအောင်ပြောခွင့်ရှိရထင်ပါတယ်ကဲလို့
အဲကျွန်တော်မနေ့ကပွဲမှာဘော်တီမိုးလာပထမဆုံးလုပ်တဲ့ပွဲကျွန်တော်အခုလောလောလတ်လတ်ဟိုရင်းဖြစ်နေတဲ့ issue တခုပေါ့ဗျာဘကိုးတိုင်းဝင်ယူကိစ္စကျွန်တော်ထည့်ပြောတယ်စင်မောင်းနေပြီ
ဘာမပြီးမှဆိုရင
်ဘာမပြီးမှလည်းပြောမှာကျွန်တော်ပြောပါလ
လလတော့ပြောရင်းရှိတယ်ပေါ့
ရှိတယ်သို့တော့နောက်ပိုင်းကျွန်တော်ဘယ်လိုခဲရမလဲကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်စဉ်းစားမှန်တဲ့ပုဂ္ဂိုလ်ကြီးကကျွန်တော် insert လုပ်တာမျိုးပဲနဲ့ပြောနေတာဆိုတော့ကျွန်တော်လေးပြတ်တန်တယ်ဆရာကျော်သားသာ
စိုက်ပီးရေးသားမှုနဲ့ပတ်သက်လို့လည်းကျွန်တော်ကစိုက်ပီးရေးသားမှုက sensor boat မရှိ
တော့ဘူ
းအဲ့တော့ပို့ဟာကိုပေါ့ထိန်းပြီးတော့ဒါ self sensor ဆိုတဲ့ကားတော့မဟုတ်ဘူးလေ self regulation နဲ့ပါလေဘာလို့မလုပ်သင့်ဘူးဆိုပြီးထိန်းပြီးတော့ရေးရတယ်
ဟုတ်ဟုတ်ဟုတ
်အဲ့ဒါတော့ဘယ်လောက်ထိအမင်းကြီးကြဖြစ်နေတဲ့အစပိုင်းလောကမှာထုတ်ဝေခွင့်တော့လူလမ်းမှုအပြည့်ဟောရှိနေပြီကြာခင်ဗျာ
အဲအဲ့ဒါဆိုရင်တော့စပိလူလတ်ခွင့်ဆိုတာကိုစပြောရလိမ့်မယ်စပိလူလတ်ခွင့်ဆိုတာရေးချင်တာရေးပြီးတော့ထုတ်ချင်တာထုတ်ပြီးတော့ဖတ်ချင်တာဖတ်တာလူလတ်ခွင့်လို့မခေါ်ဘူးဆရာကျောင်းသားသိပါတယ် history မှာလည်းပါကျွန်တော် philosophy မှာလည်း freedom ပါဆိုတာ necessity နဲ့ပေါက်ဖွားတာ free အဲ့ necessity နဲ့ freedom နဲ့တွန်တွဲနေတယ်ဒုံမြန်တစ်ခုဟာလွတ်တင်လိုက်တဲ့အခါမှာသူအစင်းစင်ဖြုတ်ချတယ်သူအောက်ကနေဆွဲထားတဲ့အားတွေကိုဖြုတ်ချပြီးတော့သူ့ရဲ့ object ထဲပါရလမ်းကြောင်းနဲ့ရောက်သွားတဲ့ခါမှာသူအဲ့မှာဆို freedom ရသွားတယ်။အဲ့ဒီ freedom ရောက်ဖို့အတွက်သူ့ကိုကင်ထုတ်ထားတဲ့အရာတွေကိုအစင်းစင်ဖြုတ်ချအောင်။အဲ့ဒါစနစ်တကျဖြုတ်ချမယ်။စနစ်တကျသူပါလမ်းကြောင်းမှာသူလဲပါမယ်။အဲ့ဒါမှတကယ် freedom သူ freedom ကျွန်တော်တို့စာပေမှာအဲ့တိုင်မှာဒီပြောချင်တာပြောမဟုတ်ဘူး။ကိုယ်လွတ်လပ်မှုကသူများလွတ်လပ်မှုကိုမထိခဲ့စေရဘူး။ကိုယ်လွတ်လပ်မှုကသူများနှလုံးကသူများအုံအောင်မစော်ကားအောင်။အဲ့ဒီမလိုလားအတော့အနှောက်အဖွဲ့များကိုဖြုတ်ချပြီးတော့ဖြစ်လာတာမှအဲ့ဒါမှတကယ် freedom ။အဲ့တော့စာရေးဆရာသူကိုယ်တိုင်မရှိနေတဲ့ပြောရရင်တော့ဗုဒ္ဓဘာသာရေးကပြောမယ်ဆိုဘယ်လိုပဲရှိနေတဲ့စိတ်မကောင်းတဲ့စိတ်ထားတွေအကုသိုလ်တွေလောဘဒေါသမောဟတွေအဲ့ဒီအတ္တကိုယ်ရိုးကြီးတာတွေအဲ့ဒါတွေဖြုတ်ချပြီးအဲ့ဒီကနေလွတ်ပြီးဆိုမှသူကစာပေလွတ်လပ်ခွင့်တကယ်ရှိတာကျွန်တော်အဲ့ဒါ ideologically ပြောတာပါ
ဆိုမြန်မာနိုင်ငံမှာရောမလိုလားတဲ့အပိုင်းကိုဖြုတ်ချနေရတဲ့အစင်ပဲလားလွတ်လပ်မှုတကယ်ရောက်ပြီလား
မရောက်သေးပါဘူး
ထ
ုတ်ချနေရတယ်။မရောသေးပါဘူး။ဖြုတ်ချနေရအစီအမံရှိပါသေး။ဖြုတ်ချရတော့ကတ်တွယ်ပြီးလိုက်လာရရှိသေး။အဲ့ဒါစိုးစားရေးဆရာလေးစိုးအမှုပြန်နေတာရောင်တောင်ကြောင်တောင်ပေါင်တောင်နဲ့အဲ့ဒါတွေကိုတွယ်တန်းနေတာရှိသေး
။ဆိုတော့ဒီအစ်မအာဏာပိုင်တွေကတရားဝင်ဆွတ်ဖက်ဖို့လိုသလား
။မလိုအောင်
။သူကသူဖြစ်သွားမယ်။
သူကသူဖြစ်သွားမယ်။အာဏာပိုင်တွေတရားဝင်ဆွတ်ဖက်မယ်ဆိုရင်ပြဿနာရှုပ်သွားနိုင်တယ
်။နောက်ဆုံးတစ်ခုဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံစပီးလောကကို
ဟုတ်
။အိန္ဒိယနိုင်ငံတွေနဲ့အလောင်းနိုင်ငံတွေထားလိုက်ပါတော
့။ဟုတ်
။နဲ့နှိုင်းရှင်မယ်ဆိုရင်ဆရာဘယ်လိုပြောလို့ပါလဲ။လူတို့ကိုတကယ်တံပိုးစီစီအကျိုးပြုနေတဲ့စံနဲ့တိုက်လာရတာပေါ့
။ဟုတ်ကဲ
့။အဲ့ဆိုဆရာဘယ်လို
အဲ့ဒီမေးဖို့တော့ကျွန်တော် one lesson နဲ့ဖြေရတော့မှာ
။
ဘာလို့ဆိုတော့ကျွန်တော်စီမှာ library မပြောနဲ့။စာအုပ်အားဆိုင်တော့မရှိတော့။ခလေးတွေအတွက်ရုပ်ပြကတ်တွန်းလူငယ်တွေအတွက်ဘာညာဘာညာအင်မတန်နှဲပါသွားပြီ။ဒါမှမဟုတ်အဲ့ဒါကိုအခုပြန်ပြီးတော့ကျွန်တော်တို့ upgrade ပြအောင်ကျွန်တော်တို့ကြိုးစားနေကြပါလေ။တခြားနိုင်ငံတွေနဲ့ရှင်းမယ်ဆိုတော့မြန်မာပြည်ဟာအာနောက်တန်းရောင်းမြဲလို့လည်းပါပဲ
။အဲ့ဒါအဲ့ဒီ library တွေ publication တွေနှဲသွားတာ demand နှဲလို့လားသူတို့မဟုတ် facility မရှိလို့လား
။အစားရရမရှိလို့။အစားရရမရှိလို့လုတ်ပေးမဲ့သူတွေကလုတ်ကောင်မှမသိလို့တနည်းအားဖြင့်လုတ်မပေးချင်လို့လုတ်ပေးရဆိုရင်နောက်ကလိုက်လာပါတယ်ပြည်သူလူကအင်မတန်တနာစရာကောင်းတယ်ဆရာကျော်သားကလည်းနော်သူတို့ကျွေးမယ်ဆိုရင်သူတို့စားမယ်အစိတ်ကျွေးလဲသူတို့စားမိမှာအဟာရကျွေးလဲစားမိမှာလာလို့ခေါ်ရင်သူတို့လိုက်မယ်သွားလို့ဆိုရင်သူတို့အထွက်အဲ့လိုပြည်သူလူစုဖြစ်နေရှာတယ်အဲ့ဒီအချိန်မှာခေါင်းဆောင်ကနေပဲပခုံးဖက်ပြီးခေါ်သွားမှဆိုရင်လိုက်မဲ့သူတွေကြီးပါပဲအဲ့လိုခေါ်မဲ့ခေါင်းဆောင်ကမပေါ်ခဲ့ဘူး
ဥကျော်စံတရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့လာမယ့်စနေညတရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင
်ဒေါ်ရရှင်များရှင်လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်60လောင်းတွေအရေးချင်းကိုကြည့်ပြီးနေပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလက်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုစလီရီရဲ့အရေးအချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါတယ်ဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။VOA American အတန်ရဲ့ဓာတ်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအကစားသတင်းလွှာတွေကိုနှာစင်နိုင်ပါပြီရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာထိုးသက်ခဲ့တဲ့ MMA ကိုကပညာတိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကအောင်လကစိန်ခေါ်သူ Brandon Vera ကိုအလဲထိုးပြီးတော့တိုင်ပွဲရနဲ့အနိုင်ယူလိုက်ပါတယ်။အီတလီအသင်းကတော့ Euro 2020ဥရောပဖလားခြေစစ်ပွဲကိုအောင်သွားပါပြီ။အီတလီနဲ့အတူဘယ်အသင်းတွေရောခြေစစ်ပွဲအောင်သွားပါလဲ။ကင်ညာနိုင်ငံသား Kipchoge ကတော့မာရသွန်ပြိုင်ပွဲကိုနှစ်နာရီအောက်ပြေးနိုင်တဲ့သူဖြစ်နေပထမဆုံးစံချိန်တင်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတပတ်တွင်းတခြားစိတ်ဝင်စားစရာအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာထိုးသက်ခဲ့တဲ့ One Championship MMA ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲမှာမြန်မာနိုင်ငံကကချင်တိုင်းသားအွန်လန်းအန်ဆန်းကစိန်ခေါ်သူကိုအလဲထိုးပြီးတော့ချန်ပီယံဖြစ်သွားပါတယ်အွန်လန်းနဲ့အမေရိကန်ပွားဖိလစ်ပိုင်နိုင်ငံသား Brandon Vera တို့ဒီနေ့ကနေ့ကထိုးသက်ကြတာမှာအော်လာကဒုတိယအချိန်မှာအလဲထိုးပြီးတော့ဒိုင်ပွဲရက်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပွဲမှာဖိလစ်ပိုင်နိုင်ငံသား Light Heavyweight တန်းကရေရော်ကအော်လာကိုစိန်ခေါ်ခဲ့တာပါ။ဒုတိယအချိန်မှာတော့ပွဲကပြိုပြီးတော့အကျိန်းနယ်ဖြစ်ခဲ့ပြီးတော့နှစ်ယောက်စလုံးနဲ့အပြန်အလှန်ထိုးသက်ခဲ့ကြပါတယ်။အော်လာဟာပထမအချိန်မှာ2ချိန်ဒုတိယအချိန်မှာ2ချိန်လဲကြခဲ့ပေမဲ့ချက်ချင်းပြန်ထနိုင်ခဲ့ပါတယ်။ဒါပေမဲ့စိန်ခေါ်သူဗီရာကတော့နောက်ပိုင်းမှာဆက်လို့ကြာဆင်းလာတယ်လို့အွန်လိုင်းရဲ့ထိုးသက်မှုတွေကိုမခံနိုင်တော့ပဲလဲချခဲ့ပြီးတော့ဒါကိုအွန်လိုင်းကချုပ်ပြီးထိုးနိုင်ခဲ့လို့နောက်ဆုံးမှာအွန်လိုင်းကတိုင်ပွဲရနဲ့နိုင်သွားခဲ့ပါတယ်အွန်လိုင်းကဒီပွဲကိုအနိုင်ရလိုက်တဲ့အတွက်သူရဲ့ Middleweight Champion တန်ဖူကိုကာကွယ်နိုင်ခဲ့တယ်လို့ Light Heavyweight Champion ဆုကိုပါရရှိသွားပါတယ်ဒီပွဲကိုဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတော်များများလဲအားပေးခဲ့ကြပြီးတော့အွန်လိုင်းကတော့သူ့ကိုလာပြီးအားပေးတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ပွဲပြီးမှပြောကြားခဲ့ပါတယ်ခင်ဗျာဘောလုံးသတင်းဒီပတ်မှာအီတလီကတော့ Euro 2020ဥရောပဖလားခြေစစ်ပွဲအောင်သွားပါပြီဒီ Euro 2020ဥရောပဖလားဘောလုံးပွဲအတွက်ခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကစားခဲ့တာမှာအီတလီက Greece ကိုငကိုကိုမရှိနဲ့အနိုင်ရပြီးတော့ခြေစစ်ပွဲအောင်သွားတာပါအီတလီကအုပ်စုဂျေမှာ9ပွဲကစား9ပွဲလုံးနိုင်ပြီး21မှတ်နဲ့3ပွဲကျန်နေတဲ့အချိန်မှာဒုတိယနေရာကဖင်လန်ကို6မှတ်အသာနဲ့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်။ဒါပြင်အုပ်စုအိုက်ကဘယ်လ်ဂျီယံနဲ့ရုရှားတို့လည်းခြေစစ်ပွဲအောင်သွားသလိုအုပ်စုဂျီကပိုလန်နဲ့ခြေစစ်ပွဲအောင်သွားပြီးဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲစဉ်တွေမှာဘယ်လ်ဂျီယံကကာဇက်စတန်ကို9ဂိုးမရှိနဲ့နိုင်ပြီးရုရှားကစိုက်ပရက်စ်ကို9ဂိုးမရှိနဲ့နိုင်ပါတယ်။ဒါကြောင့်ဘယ်လ်ဂျီယံက10ပွဲမှာ10ပွဲလုံးနိုင်ပြီး24မှတ်ရုရှားက9ပွဲနိုင်တပွဲရှုံးနေတဲ့စက်တပတ်နဲ့ခြေစစ်ပွဲအောင်သွားတာဖြစ်ပြီးတော့ပိုလန်ကတော့မြောက်ပိုင်းမက်ဆီဒိုနီးယားကို6ပွဲနိုင်တပွဲတည်နဲ့19မှတ်ရထားပြီးတော့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်ဒီတစ်ပတ်မှထူးခြားတဲ့နောက်ထပ်ဘောလုံးသတင်းတစ်ခုကတော့အီရန်မျိုးသမီးတွေဘောလုံးပွဲကြီးကွက်ရသွားပြီးဖြစ်ပါတယ်ပြီးခဲ့တဲ့ဂျာဇာပရီနေ့ကကမ်ဘောဒီးယားနဲ့ကစားခဲ့တဲ့ဒီ2022ကမ္ဘာဖလားခြေစစ်ပွဲကိုအီရန်နိုင်ငံတီရန်မျိုးမှာကစားတာမှာအီရန်မျိုးသမီးတွေဘောလုံးပွဲကိုကွင်းမှာသွားကြည့်ခွင့်ပထမဆုံးရခဲ့ပါတယ်။ဒါဟာနှစ်40အတွင်းမှာအီရန်ကအမျိုးသမီးတွေပထမဆုံးအကြိမ်ဖြစ်တဲ့ကွင်းမှာဘောလုံးပွဲကြည့်ခွင့်ရလိုက်တာပါ။အီရန်မှာအခုလိုအမျိုးသမီးတွေဘောလုံးပွဲကြည့်ခွင့်ရလိုက်တာနဲ့ပတ်သက်ပြီးတော့ FIFA ဥက္ကဋ္ဌ Gianni Infantino ကတော့
I am very confident that this will now become the norm I was
ဒါကစံတတ်မှတ်ချက်တစ်ခုဖြစ်လာမယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်။နှစ်40အတွင်းအီရန်မှာအမျိုးသမီးတွေကိုပထမဆုံးအကြိမ်ဘောလုံးပွဲကြည့်ခွင့်ပေးုံနေမှာမဟုတ်ပဲနဲ့ဘောလုံးပွဲသွားဖို့အတွက်လက်မှတ်ဝယ်ခွင့်လည်းရသွားတဲ့အတွက်ကျွန်တော်အလွန်ပဲဝမ်းသာပါတယ်။ဒါကတမိုင်းဝင်ခြေလှမ်းတရားဖြစ်ပြီးတော့လမ်းကြောင်းမှန်ကိုဥတည်နေပါတယ်။ဒါကြောင့်အားလုံးကိုကျေးဇူးတင်ပါတယ်။အထူးသဖြင့်ဘောလုံးပွဲကိုတပွဲလုံးစိတ်အားထက်ထက်နဲ့တွားအားပေးခဲ့ကြတဲ့အမျိုးသမီးတွေကို
ကုနှစ်အစ္စလာမစ်ဒေါ်လာရေးဖြစ်ပြီးနောက်ပိုင်းကစပြီးတော့အီရန်ကမျိုးသမီးတွေကိုဘောလုံးပွဲကြီးကွယ်ပိတ်ခဲ့တာဖြစ်ပါတယ်ဒီပွဲမှာတော့အီရန်အသင်းဟာကမ္ဘောဒီးယားကို14ဂိုးဂိုးမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ဂျာမန်ကွင်းလယ်လူဘာစတီယန်ရှွိုင်းစတိုက်ဂါကတော့ဘောလုံးကစားတာကနေအနားယူပြီးဆိုပြီးတော့ခြေညာလိုက်ပါတယ်ရှီကာဂိုအသင်းမှာကစားနေတဲ့ရှွိုင်းစတိုက်ဂါကဒီ MLS ဘောလုံးရာသီအကုန်မှာအနားယူမယ်ဆိုပြီးတော့ကြေညာခဲ့တာပါဒီအချိန်ကသူ့အတွက်အနားယူရမယ့်အချိန်ရောက်နေပြီသူ့ကိုအားပေးခဲ့တဲ့ပရိသတ်တွေအားလုံးကိုရောဘိုင်ယန်မန်ချက်စတာယူနိုက်တက်နဲ့ရှီကာဂိုအသင်းပေါ်အားလုံးကိုပါကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်သူကဂျာမနီအတွက်122ပွဲကစားခဲ့ပြီးတော့24ဂိုးသွင်းပေးခဲ့ကဂျာမနီအသင်းကို2014ကမ္ဘာဖလားရအောင်ဆွမ်းဆောင်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာဆမ်ဒိုရီယာအသင်းကတော့အီတလီနီးပြကလောဒီယိုရေနီယာရီကိုနီးပြဖြစ်နဲ့ခံလိုက်ပါတယ်ရေနီယာရီကိုနှစ်နှစ်စာချုပ်နဲ့ချုပ်ဆိုလိုက်တာဖြစ်တယ်လို့ဆမ်ဒိုရီယာအသင်းကကြေညာခဲ့ပါတယ်ခင်ဗျာတင်နစ်သတင်းတွေဘက်မှာတော့နာအိုမီအိုဆာကာတရားအိုလံပစ်ပြိုင်ပွဲတွေမှာဂျပန်နိုင်ငံကိုကိုယ်စားပြုဝင်ပြိုင်နိုင်ဖို့အတွက်ဆိုပြီးတော့အမေရိကန်နိုင်ငံသားအဖြစ်ခံယူထားတာကိုဆောင်းလိုက်ပါတယ်။လာမယ့် 2020 တိုကျိုအိုလံပစ်ပြိုင်ပွဲမှာသူမအနေနဲ့ဂျပန်နိုင်ငံကိုကိုယ်စားပြုပြီးဝင်ပြိုင်ချင်တာကြောင့်အမေရိကန်နိုင်ငံသားအဖြစ်နဲ့ခံယူထားတာကိုဆွန့်လိုက်တာဖြစ်တယ်လို့ဂျပန်ရုပ်သံလိုင်း NHK ကကြေညာရင်းနှီးမှာကြေညာပါတယ်။အိုဆာကာရဲ့ဖခင်ကဟေတီလူမျိုးဖြစ်ပြီးတော့မိခင်ကတော့ဂျပန်လူမျိုးပါ။သူမကတော့ဂျပန်နိုင်ငံတိုကျိုမြို့မှာဝေဖွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ကင်ညာနိုင်ငံသားအဲလီယော့ကစ်ချော့ကတော့မာရသွန်ပြိုင်ပွဲကိုနှစ်နာရီတွင်ဝင်အောင်ပြေးနိုင်ခဲ့တဲ့ပထမဆုံးအပြေးသမားဖြစ်တဲ့စံချိန်တင်လိုက်ပါပြီ။အိုလံပစ်နဲ့ကမ္ဘာမာရသွန်ချန်ပီယံကစ်ချော့ဟာအောက်တိုဘာ12ရက်နေ့ကကျင်းပခဲ့တဲ့ဗီယက်နမ်မာရသွန်ကိုတနာ59မိနစ်40စက္ကန့်ပြေးပြီးတော့ပန်းဝင်ခဲ့တာပါ။ဒါဟာမာရသွန်ပြိုင်ပွဲသမိုင်းမှာနှစ်နာရီအောက်ပထမဆုံးပြေးနိုင်လိုက်တာလည်းဖြစ်ပါတယ
်။ I have tried. I'm the happiest man to run under 2 hours in order to inspire many people.to tell people that
မာရသွန်ကိုနှစ်နာရီအောက်ပြေးပြီးတော့လူတိုင်းအားကျနိုင်အောင်လုပ်နိုင်တဲ့အတွက်တော့ကျွန်တော်အရင်ပြောပါရယ်စူးစမ်းရင်ဘာမဆိုဖြစ်နိုင်ပြီးတော့ဒါကိုလုပ်ပြနိုင်တဲ့အတွက်လည်းကျွန်တော်ဟာကမ္ဘာပေါ်မှာအပျော်ဆုံးလူသားပါအခုဒီနေ့ကစပြီးတော့အပြေးသမားတိုင်းမာရသွန်ကိုနှစ်နာရီအတွင်းပြေးလာနိုင်ကြမယ်လို့မျှော်လင့်ပါရယ
်ကမ္ဘာပြေးခုံပြေးအဖွဲ့ချုပ်ကတော့ဒီပြိုင်ပွဲဟာပုံမှန်ကျင်းပတဲ့မာရသွန်ပွဲတွေလို့မဟုတ်ပဲစံချိန်ယူတဲ့ pacemaker ကိုလည်းအသုံးပြုထားတာကြောင့်ဒီစံချိန်ကိုအတိအမှတ်မပြုဘူးဆိုတာပြောကြရင်လည်းပဲဒီဘက်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ။ VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လိုတဲ့ဒေသချင်းတွေတောင်းယူလိုတဲ့ဆိုရင် VOE ရဲ့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါလိမ့်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါမယ်ရှင
်။စီးပွားနိုင်ငံရှေ့မြောက်ပိုင်းဒေသမှာတူရကီကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာဟာအမေရိကန်ရဲ့ပြဿနာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ရုရှားနိုင်ငံကဝင်ရောက်ကူညီမယ်ဆိုရင်လည်းပြဿနာမဟုတ်တယ်လို့တူရကီစစ်တပ်ရဲ့ထိုးစစ်နဲ့ရင်ဆိုင်နေရတဲ့ကတ်တပ်ဖွဲ့ဝင်တွေကလည်းသူတော်ကောင်းနေမဟုတ်ဘူးဆိုပြီးတော့ဒီကနေ့အင်ပီရိုမှာအီတလီသမ္မတနဲ့အတူရှိနေခြင်းမှာပဲသတင်းနောက်တွေကိုသမ္မတထရန့်ကပြောဆိုလိုက်တာပါ။လေးလချာဆန္ဒပြပွဲတွေကျုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့လူလာသူလွတ်တော်မတ်တွေရဲ့ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုပ်ချုပ်ရေးမှုခရိုင်လန်နှစ်ပတ်လည်ခြေပြမင်းငွန်းပြောမယ်အစီအစဉ်တော်တော်ပြည့်နဲ့ဆုံးသက်ခဲ့ရပါတယ်။အုပ်ချုပ်ရေးမှုရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ထားတဲ့လွတ်တော်မတ်တွေကလွတ်တော်ခန်းမှာလည်းဝင်လာတဲ့အုပ်ချုပ်ရေးမှုကိုစတင်ဆန္ဒပြခဲ့ကြတာပါ။အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေကြတဲ့62ယောက်မင်းညာကစကားစစ်ထိုးရမှာသမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရမှားယွင်းတဲ့လိုရက်တွေကိုကျူးလွန်ကြောင်းဆွဆွဲခဲ့ကြတယ်လို့အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံပြောဆိုခဲ့ကြပါတယ်။သမ္မတကိုအရေးယူဖယ်ရှားနိုင်မှုတစ်တလုံးမရေရာသေးပေမဲ့လည်းတရင်လေးပတ်ချက်စုံစမ်းစစ်ဆေးမှုတွေကိုထောက်ခံတဲ့အကြောင်းလဲကိုစရီအားလုံးကပြောဆိုခဲ့ကြတာပါ။ယူကရိန်းကိစ္စနဲ့ပတ်သက်လို့ယူကရိန်းနိုင်ငံကြီးမူအရာတွေကိုကင်တွယ်နေပုံရတဲ့တောင်ရောင်းနဲ့တိတ်တိုက်ခတ်နေမလို့ဖို့အစိုးရတာဝန်ရှိသူတွေကမှားချထားတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနထိတ်တန့်ရာရှိတယောက်ကအောက်လွတ်တော်စုံစမ်းရေးမှုတွေနဲ့တကပိတ်တွေ့ဆုံရမှာပြောပြခဲ့တဲ့အကြောင်းအောက်လွတ်တော်အမတ်ဂျယ်ရက်ကော်နယ်လီကပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ရုရှားရဲ့ချွင်းချင်းသူဂျော့ချ်ကန်ကသူနဲ့အင်ပီရိုရာရှိချုပ်တို့မေလ23ရက်နေ့ကအင်ပီရိုမှာတွေ့ဆုံစဉ်စွန့်ရင်ဝန်ကြီးက EU ဆိုင်ရာတာဝန်ကြီးနဲ့ယူကရိန်းဆိုင်ရာအမေရိကန်တာဝန်အမတ်တို့နဲ့တွေ့တဲ့အခါမှာအခုလိုပြောဆိုခဲ့တာလို့လည်းပြောဆိုထားပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCB Lta ရဲ့ဖြစ်ပါတယ်။ဒီကနေ့ညပိုင်း VV အစီအစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VV အစီအစဉ်တွေကိုအပိနာဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome to